Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49ရိုးကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ။အခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမြတ်မောင်ပါရှင်။ဂျွန်လ20ရက်နေ့မှာကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာဒုက္ခသည်ပြဿနာကိုကမ္ဘာကောင်းဆောင်တွေဝိုင်းပြီးတော့ကင်တွယ်ဖြေရှင်းကြဖို့တောင်းဆိုလှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့သာယာဝါပြောရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ့် EU ဥရောပသမဂ္ဂရဲ့မဟာဗျူဟာအပေါ် EU ဥရောပကောင်စီကခြုံငုံသုံးသပ်တဲ့ထုတ်ပြန်ချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုသတင်းတွေကိုကိုရဲကောင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးကြားရမယ့်အထက်မှာဆိုရင်တော့
မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားရမှာဒီသုံးလုံးပါကျွန်တော်တို့ရခိုင်ကိစ္စကိုပြည်လဲဖို့အထောက်အကူမပြုစေမဲ့အသုံးလုံးနေတာ
နိုင်ငံရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံရောက်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံမှုအကြောင်းတင်ဆက်ပေးမယ့်သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအရာပြည်မြန်မာနိုင်ငံတွင်လူနည်းစုတွေအပေါ်စနစ်တကျနှိမ်ချဆက်ဆံမှုတွေကိုရပ်တန့်စေရေးအတွက်လူခွင့်ရေးမဟာမင်းကြီးကတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းသတင်းလွှာပြီးတော့ကမ္ဘာဒုက္ခသည်များနေ့မှာအမေရိကန်နိုင်ငံရဲ့သဘောထားပြီးခဲ့တဲ့နှစ်ကမ္ဘာမှာဒုက္ခသည်ဥယျာဉ်စံချင်းတင်တိုးမြလာတဲ့အခြေအနေစတဲ့သတင်းလာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲကောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဒုက္ခသည်အရေးကိုတုံ့ပြန်တဲ့နေရာမှာဘုံတံပိုးထားကြတဲ့တာဝန်မျှဝေယူခြင်း၊ခွဲခြားဆက်ဆံမှုကင်းရှင်းခြင်းနဲ့လူခွင့်ရေးနဲ့နိုင်ငံတကာဒုက္ခသည်ဥပဒေတွေအပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကဂျွန်လ20ရက်နေ့တနင်္လာနေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်နေ့စဉ်ယာနဲ့ချီတဲ့မိသားစုတွေဟာဘေးကင်းရာကိုထွက်ပြေးနေကြရပြီးတော့အဲ့ဒီဒုက္ခသည်တွေနဲ့ကမ္ဘာတဝန်းပြည်သူတွေတသားတည်းရပ်တည်တယ်ဆိုတာကိုပြသတဲ့လှုပ်ရှားမှုတွေကိုကုလသမဂ္ဂကမနေ့တုန်းကစတင်ခဲ့ပါတယ်
။ Every day
Tanzanian males
Every day
war forces thousands of innocent families
to leave their homes.
Families like yours,
des familles comme la vôtre,
family like mine.
ကမ္ဘာတဝန်းနေပယ်ဆောင်ကလူသိများထင်ရှားသူတွေ Hollywood အကျော်အမော်တွေက #withrefugees ဆိုတဲ့လက်မှတ်ကောက်ခံတဲ့လှုပ်ရှားမှုကိုမနေ့တုန်းကစတင်ခဲ့တာပါဒုက္ခသည်တွေရဲ့ပြဿနာကိုဖြေရှင်းဖို့အစိုးရရဲ့အနေနဲ့အတူလက်တွဲကြားရမယ်ဆိုတဲ့အချက်ကိုမိမောင်းထိုးပြတဲ့လှုပ်ရှားမှုကနေရရှိမဲ့လက်မှတ်ရေးထိုးတင်ပြလှော်တွေကို September 19ရက်နေ့မှာကျင်းပဖို့ရှိတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းသူများအရေးအစိမ့်မြင့်စည်းဝေးမတိုင်ခင်မှာနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုပေးပို့သွားမှာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတန်တမန်အန်ဂျယ်လီနာဂျိုလီပစ်ထားလဲအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံရေးဌာနမှမကြခင်တုန်းကပဲတွေ့ဆုံပြီးတော့ဒုက္ခသည်ပြဿနာကိုဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့ကိန်းဂဏန်းတွေအရနေရက်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်းကမ္ဘာပေါ်မှာ65သန်းကျော်ရှိနေပြီးတော့ထက်ဝက်လောက်ကကလေးငယ်တွေဖြစ်ကြပါတယ်ပြီးခဲ့တဲ့နှစ်မှာဒုက္ခသည်အရေအတွက်ဟာ10ရာခိုင်နှုန်းတိုးလာခဲ့တယ်လို့ UNHCR ကပြောပါတယ်ရှင်
အမေရိကန်နိုင်ငံအနေနဲ့ဆီးရီးယားနိုင်ငံရေးနဲ့ပတ်သက်လို့ပိုပြီးခိုင်မာတဲ့မူဝါဒချမှတ်ဖို့ဌာနရင်းတောင်းဆိုတဲ့နိုင်ငံသားရေးဌာနဝန်ထမ်းအနေနဲ့တွေ့ဆုံသွားဖို့စီစဉ်လိုက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။တနင်္လာနေ့ကသတင်းတော့တစ်က Dissent Channel လို့ခေါ်တဲ့တောင်းဆိုစာကိုဖတ်ရှုပြီးလာလို့မဲမြန်ရမှာဝန်ကြီးဂျွန်ကယ်ရီကသူ့အနေနဲ့ဖတ်ရှုပြီးဖြစ်ကြောင်းပြောပြီးဒါဟာအလွန်မှကောင်းမွန်ပါတယ်လို့ပြောဆိုခဲ့ပါရယ်။ဆီးရီးယားအာဏာရှင်အစိုးရကိုဆန့်ကျင်တဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့အတွက်အလေအလက်ပိုင်းယာရုရှိသူအများစုပါဝင်တဲ့တန်တမာ50တူတွေကအချို့နဲ့တွေ့ဆုံသွားဖို့ရှိတယ်လို့လည်းသူကပြောပါတယ်။ Dissent Channel လို့ပြောနေကြတဲ့နိုင်ငံသားရေးဌာနရဲ့ဌာနရင်းဖြောင့်ဝင်စာကိုတင်သွင်းတဲ့တန်တမန်ရဲ့တောင်းဆိုမှုဟာပြီးခဲ့တဲ့ပတ်ကသတင်းဌာနအတော်များများစီကိုပေါက်ကြားပြီးလူသိရှင်ကြားဖြစ်သွားတာဖြစ်ပါတယ်။အဲ့ဒီတောင်းဆိုမှုမှာလေကြောင်းတိုက်ခိုက်မှုတွေကိုတုံပြီးဆီးရီးယားသမ္မတဘာရှာအာဆတ်ရဲ့အာဏာရှင်အစိုးရကိုဖိအားပေးပြီးနိုင်ငံရေးရသဘောတူညီချက်ရအောင်လုပ်ဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်။ဒီတောင်းဆိုမှုဟာအချမ်းပတ်သမားတွေဖယ်ရှားဖို့နဲ့ကုလသမဂ္ဂကြောရောင်းနောက်ခံပြုတဲ့အစိုးရနဲ့အတိုက်ခံတွေကြားဆွေးနွေးမှုတွေပြန်ဆဖို့အတွက်ကိုပဲအာရုံစိုက်နေတဲ့လက်ရှိအစိုးရရဲ့ရည်တည်ချက်တွေနဲ့လုံးဝဆန့်ကျင်နေပါတယ်
American မှာ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့မျှော်လင့်မှန်းနေတဲ့ Donald Trump ကအငင်းပွားစရာသူ့ရဲ့မဲဆွယ်စီယုံရေးမှု Corey Lewandowski ကိုတာဝန်ကနေပြီးတော့ဖယ်ရှားခဲ့ပါတယ်။ Trump ရဲ့စီယုံလှုပ်ရှားမှုတွေမှာ Lewandowski ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့ Trump စီယုံရေးအဖွဲ့ပြောခွင့်ရသူ Hope Hicks ကတနင်္လာနေ့တုန်းကပြောကြားပါတယ်။ Lewandowski ဟာအလုံးကိုဒီနှိမ့်မြုပ်စူးစမ်းသူဖြစ်တယ်လို့လည်း Hicks ကဆိုခဲ့ပါတယ်။ ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတော့ဒီထရမ့်ရဲ့မဲဆွဲစည်းရုံးမှုတွေမှာစည်းရုံးရေးမှုလုပ်ခဲ့တဲ့လီဝန်ဒေါစကီဟာပြည်တွင်းသတင်းထောက်အတော်များများအပေါ်မှာရန်လိုဆက်ဆံသူဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကမြင်ကြပါတယ်။ဒါအပြင် Republican Party တာဝန်ရှိသူတချို့နဲ့လည်းဆက်ဆံရေးမှာအဖူးအထစ်တွေရှိခဲ့ပါတယ်။လူလူသဘောထားစစ်တမ်းကောက်ခံမှုတွေမှာထရမ့်အပေါ်အများရဲ့ထောက်ခံမှုကြားဆင်းနေတယ်လို့သူ့ရဲ့အငင်းပွားပွဲပြောကြားချက်တွေပေါ်စိုးရိမ်ကြတဲ့ Republican Party ဝင်အများအပြားကလည်းသူ့အပေါ်ထောက်ခံမှုဝင်လေးနေကြပါတယ်။ဒီလိုအခြေအနေမျိုးမှာပဲအခုလိုမျိုးမဲဆွဲစည်းရုံးရေးမှု Corey Lewandowski ကိုဖယ်ရှားလိုက်တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသမိုင်းမှာအဆိုပါဆုံးတနက်ပစ်ခတ်မှုကိုကျူးလွန်ခဲ့တဲ့တနက်သမားအိုမာမာတင်ဟာလူပေါင်း49ဦးကိုပစ်တပ်နေတဲ့အချိန်အတွင်းမှာပဲအရေးပေါ်ဖုန်းလိုင်းကိုခေါ်ဆိုခဲ့ပြီးအစပိုင်းမှာအာရဗ်ဘာသာစကားနဲ့ပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုယ်သူအစ္စလာမ်ရဲ့စစ်သည်တော်တဦးဖြစ်တယ်လို့ပြောဆိုခဲ့တယ်လို့အမေရိကန်ဗဟိုအစိုးရထောက်လိုင်းရေးဘူရို FBI အဖွဲ့ကထုတ်ပြန်လိုက်ပါတယ်။တနက်သမားဟာအရေးပေါ်ဖုန်းအော်ပရေတာနဲ့အပြန်လည်ပြောဆိုနေတဲ့စကားပြောဆိုချက်တွေကိုတနင်္လာနေ့ကထုတ်ပြန်လိုက်ရမှာတနက်သမားဟာဂျွန်လ12ရက်နေ့မနက်အစောပိုင်းမှာနိုင်ကလပ်ကနေ911ဖုန်းနံပါတ်ကိုခေါ်ဆိုပြီးဖုန်းအော်ပရေတာကိုကျွန်တော်အော်လန်ဒိုမြို့မှာပါကျွန်တော်ပြစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်လို့ပြောဆိုခဲ့တဲ့အကြောင်းပါဝင်ပါတယ်။အခုလိုထုတ်ပြန်ခဲ့တဲ့တနက်သမားနဲ့အပြန်လည်စကားပြောဆိုမှုစာသားတွေမှာစင်စါဖြတ်တောက်မှုတွေရှိနေပြီးတနက်သမားက IS အဖွဲ့နဲ့အဖွဲ့ခေါင်းဆောင်တို့ကိုတစ္ဆာခံတဲ့အကြောင်းပြောဆိုထားတဲ့အပိုင်းတွေကိုဖြတ်တောက်ထားတာလို့အာနာပိုင်းတွေကပြောပါတယ်။အပြန်လည်စကားပြောဆိုနေတဲ့အတန်ဖိုင်ကိုတော့အာနာပိုင်းတွေကထုတ်ပြန်ပေးဖို့ညင်ဆိုထားပါတယ်။နောက်ဆုံးမှာရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်နှိမ်နင်းတာခံလိုက်ရတဲ့မာတင်ဟာစစ်ဆက်ညှိနှိုင်းသူတွေနဲ့၃ချိန်တိတိဖုန်းပြောဆိုခဲ့ပြီးအဲ့ဒီတော့တွင်မှာအမေရိကန်ပြည်ထောင်စုဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အခုလိုလက်တော့ပြန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောခဲ့တဲ့အကြောင်း FBI တာဝန်ရှိသူတွေကပြောပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြတ်ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံကိုဆက်နှစ်ရကြာခရီးစဉ်နဲ့ရောက်နေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့တနင်္လာနေ့တုန်းကတွေ့ဆုံပြီးတော့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံထဲမှာလူ့အခွင့်အရေးကိုကာကွယ်မြှင့်တင်ဖို့ကိစ္စတွေဘယ်လိုဆောင်ရွက်နေသလဲဆိုတာအပြင်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းရခိုင်ပြည်နယ်အရေးနဲ့လူ့အခွင့်အရေးဆိုင်ရာဥပဒေတွေအကြောင်းဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ရင်းကလူ့အတိုင်းဝိုင်းနှစ်ခုကြားမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းတဲ့နေရာမှာအနောက်အရှက်ဖြစ်စေနိုင်တဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုအစိုးရဘက်ကသုံးမမဟုတ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုပြောခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝင်ဦးအောင်လင်းက VOA မြန်မာပိုင်းကိုပြောပါတယ်။မြန်မာနိုင်ငံကို၄ချိန်မြောက်ရောက်နေတဲ့မစ်ရန်ဟီလီရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေကိုသွားရောက်ဖို့ရှိပါတယ်။သူ့ရဲ့ခီးစဉ်ကနေပြီးတော့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြန်မာအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါရယ်အခုခရီးစဉ်ကနေတွေ့ရှိချက်တွေကိုတော့စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းသွားမှာဖြစ်ပါရယ်ရှင်
မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ် EU ဥရောပသမဂ္ဂရဲ့မဟာဗျူဟာအပေါ် EU ဥရောပကောင်စီကခြုံငုံသုံးသပ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ချမ်းသာဝါပြောရေးတို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုကျော်လွှားနိုင်မှုအတွက် EU ကပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ပြီးကြိုးကြောင်းစီလျော်ညီမျှညက်ကြည့်ပြီးအနာဂတ်ကိုဦးတည်တဲ့ထိတွေ့ဆက်ဆံမှုတွေလုပ်သွားမယ့်အစီအစဉ်တွေကို EU ကဥရောပကောင်စီကိုချပြခဲ့တာပါ။ EU ရဲ့အစီအစဉ်တွေထဲမှာမြန်မာစစ်တပ်အပါအဝင်မြန်မာနိုင်ငံရေးမှာအရေးပါတဲ့သူတွေအားလုံးနဲ့ EU ဥရောပသမဂ္ဂကထိတွေ့ဆက်ဆံမှုတွေတိုးချဲ့သွားဖို့လည်းပါဝင်ပါတယ်။ငြိမ်းချမ်းရေးရဖို့နဲ့တည်မြဲရေးလုပ်ငန်းစဉ်တွေမှာ EU ကနိုင်ငံရေးပတ်မိုးသွားပေးမယ့်အပြင်ငြိမ်းချမ်းရေးပူးတွဲရန်ပုံငွေတွေကိုလည်းထည့်ဝင်ကူညီသွားမယ့်အစီအစဉ်ကိုဥရောပကောင်စီကလက်ခံခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲအစီအစဉ်တွေကိုထောက်ခံမှုအတွက်အရေးကြီးတဲ့အကြောင်းကိုလည်းဥရောပကောင်စီကထပ်ပြီးထောက်ပြထားပါတယ်။ခက်ခဲနေတဲ့ရခိုင်ပြည်နယ်ကပြည်ထနာတွေဖြစ်ရှင်းရင်းမှာ EU အနေနဲ့ဗတ်ပေါင်းစုံကချင်းကပ်ဆောင်ရွက်မယ့်အစီအစဉ်လူခွင့်ရေးဆောင်ရွက်နေတဲ့သူတွေအင်အားနဲ့အဖွဲ့အစည်းတွေလူနည်းစုတွေရဲ့အခွင့်အရေးတိုးတက်အောင်ဆက်ပြီး EU ကဆောင်ရွက်မယ့်အစီအစဉ်နဲ့မြန်မာနိုင်ငံကိုလူခွင့်ရေးမှတ်တမ်းတွေတိုးတက်လာစေဖို့ EU ကဆက်ပြီးအလင်းထားဆောင်ရွက်သွားမယ့်အစီအစဉ်စတဲ့ဦးစားပေးအစီအစဉ်တွေကိုအကောင့်ထည့်ဖို့ရေးမှာ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒအကြီးအကဲနဲ့ဥရောပကော်မရှင်တို့ကအဖွဲ့ဝင်နိုင်ငံတွေနဲ့အနီးကပ်ဆောင်ရွက်ဖို့အတွက်ဥရောပကောင်စီကိုတိုက်တွန်းထားတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာအရေအတွက်ဘလောက်ရှိရဲဆိုတာကိုအခုနှစ်နိုဝင်ဘာဒါမှမဟုတ်ရင်ဒီဇင်ဘာလကျရင်သိရမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောကြားလိုက်ပါတယ်ရှင်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုရဲကောင်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါးတွေကိုစတိုက်ထုတ်လွှင့်ပေးမှာပါအရင်ဆုံးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံအပေါ်တိုက်တွန်းချက်သတင်းနဲ့စကြင်ပါတယ်မြန်မာနိုင်ငံအတွင်းလူနည်းစုတွေပေါ်စနစ်တကျနှိမ်ချဆက်ဆံနေတာတွေရပ်တန့်စေရေးအတွက်အစိုးရအနေနဲ့အခိုင်အမာခြေလှမ်းတွေချမှတ်ဆောင်ရွက်ဖို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ဒ်ရာယက်အယ်ဟူဆိန်ကတိုက်တွန်းပြောကြားလိုက်ပါတယ်အထူးသဖြင့်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ crime against humanity လို့ခေါ်တဲ့လူသားတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတက်ရောက်စေတယ်လို့ပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့32ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေအကြောင်းတရားဝင်မတင်သွင်းခင်ကြိုတင်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာလူခွင့်ရေးမဟာမင်းကြီးဇိုင်ရာယက်အယ်ဟူဆိန်ကမြန်မာနိုင်ငံအတွင်းကလူနည်းစုတွေအထူးသဖြင့်တော့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတက်ရောက်စေတယ်လို့ပြောဆိုထားတာဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတာကိုကုလသမဂ္ဂလူခွင့်ရေးကောင်စီကကောက်ယူထားတဲ့စစ်တမ်းတွေအရသိရှိရတဲ့အတွက်မဟာမင်းကြီးအနေနဲ့ဒီကိစ္စကိုအစိုးရခံစားထဲမှာထည့်သွင်းဖော်ပြရခြင်းဖြစ်တယ်လို့မဟာမင်းကြီးဇာယီရာယက်အယ်ဟူဆိန်ရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆာနီကပြောပါတယ
် We have documented a very serious human rights violations against the Rohingya population and the High Commissioner has said that the report raises the possibility that the patterns of violations that have occurred against the Rohingya may amount to crimes against humanity. Now, of course,
tomorrow ရရှိတဲ့အစီရင်ခံစာအရရိုဟင်ဂျာတွေအပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုတာကိုတွေ့ခဲ့ရပါတယ်။အဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားချက်အရရိုဟင်ဂျာတွေအပေါ်ကျူးလွန်ထားတဲ့ချိုးဖောက်မှုတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်လောက်တဲ့အထိတက်ရောက်စေနိုင်တယ်လို့မဟာမင်းကြီးကပြောထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီကျူးလွန်မှုတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်မမြောက်ဆိုတာကိုတော့တရားစီရင်ရေးစနစ်ကအဆုံးဖြတ်ပေးမှာပါ။ဒါပေမဲ့ကျမတို့လက်ခံရရှိထားတဲ့ချိုးဖောက်မှုတွေဟာစနစ်တကျစီစဉ်ပြီးတော့ကြကြပြန့်ပြန့်ပြုလုပ်နေတယ်ဆိုတာကိုတွေ့ခဲ့ရတဲ့အတွက်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်လောက်တဲ့အထိဖြစ်နိုင်ခြေရှိတာကိုတွေ့ရပါတယ်
။လက်ရှိအစိုးရအနေနဲ့အရင်အစိုးရတွေလက်ထက်ကကျူးလွန်ခဲ့တဲ့ချိုးဖောက်မှုအမွေတွေကိုဆက်ခံလိုက်ရတယ်ဆိုတာကိုမဟာမင်းကြီးအနေနဲ့နားလည်သဘောပေါက်ထားကြောင်းလဲRavina Shamda Sani ga pyo ba de
The High Commissioner understands that the new government has inherited a situation where there are laws and policies that are in place that are designed
Lunesu re ye ache ga akwin yee re athu taphin no Yakai bi ne re ga Rohingya re ye akwin yee re ko nyin pe pho yiyue che cha mat tha de upade re ne muwara re ko aso ya de anine ne amwe phit ne lak khan lai ya de so ra ko maha min ji ga na le tabaw paw ba de နိုင်ငံသားဖြစ်ပိုင်ခွင့်မရှိအောင်တပင်လှုပ်ထားတာလွတ်လပ်စွာသွာလာခွင့်မရှိအောင်ကန့်သတ်ထားတာသူတို့ရဲ့ဘဝနဲ့လုံခြုံရေးအတွက်ချင်းချောက်မှုတွေလှုပ်ဆောင်တာသူတို့တွေပညာသင်ကြားခွင့်မရအောင်ကန့်သတ်ထားတာစတဲ့အစီရင်ခံစာတွေကိုကျမတို့ရရှိထားပါတယ်ဒါတွေဟာအခြေခံအခွင့်အရေးတွေဖြစ်တယ်ဆိုတာကိုလည်းမဟာမင်းကြီးကအလေးပေးပြောကြားထားပါတယ
်မဟာမင်းကြီးဇာယီဟူဆိန်ရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့အစီရင်ခံစာနိုင်ငံကအတိုင်းအဝိုင်းကိုမထုတ်ပြန်ခင်ဇွန်လ16ရက်နေ့ကမြန်မာအစိုးရထံကြိုတင်ပေးပို့ခဲ့တဲ့အတွက်မြန်မာအစိုးရဘက်ကလည်းဒီအစီရင်ခံစာအပေါ်ပြန်လည်တုံ့ပြန်ခဲ့တာမှာလက်ရှိအစိုးရတဲ့အနေနဲ့အုပ်ချုပ်ရေးအာဏာကိုလွှဲပြောင်းရယူခဲ့တဲ့အချိန်ကစလို့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေငြိမ်းချမ်းစွာပြည်လည်ရေးအတွက်ဦးစားပေးလှုပ်ဆောင်နေကြောင်းဒီကိစ္စဟာထိလွယ်ခိုက်လွယ်တဲ့ကိစ္စဖြစ်တဲ့အတွက်အကောင်းဆုံးနည်းလမ်းကိုအချိန်ယူရှာဖွေပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းအကြောင်းပြန်ကြားခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကသူတို့ကိုသူတို့ခေါ်ဝေါ်တုံးဆွဲနေတဲ့အတိုင်းရိုဟင်ဂျာဒါမှမဟုတ်အရင်ဥသိမ်းစင်အစိုးရကခေါ်ဝေါ်ခဲ့တဲ့အတိုင်းဘင်္ဂါလီရဲလို့နှမျိုးစလုံးကိုခေါ်ဆိုခြင်းမပြုဘဲရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအဖြစ်ခေါ်ဆိုတာကိုလိုလားကြောင်းလူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ကပြောကြားခဲ့တယ်လို့ပဲမနေ့ကနေပြည်တော်မှာကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီလီနဲ့တွေ့ဆုံစဉ်မှာလဲဒေါက်ဆန်းစုကြည်ကမြန်မာအစိုးရရဲ့သဘောထားကိုအတိအပြည့်ပြောကြားခဲ့တဲ့အကြောင်းနိုင်ငံရေးဌာနအရာရှိတွေကပြောပါတယ်ကုလသမဂ္ဂအနေနဲ့ကတော့မြန်မာအစိုးရကခေါ်ဆိုစေချင်တာတဲ့ရိုဟင်ဂျာတွေကအခေါ်ခံခြင်းနဲ့ဝေါ်ဟာရအတိုင်းဆက်လက်ခေါ်ဆိုရမှာဖြစ်ကြောင်းလူခွင့်ရေးမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆာနီကပြောပါတယ်လ လူခွင့်ရေးမဟာမင်းကြီးဇာယီရိုက်ယက်အယ်ဟူစိန်အနေနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့လူခွင့်ရေးအစီရင်ခံစာကိုအခုလ29ရက်နေ့ကျရင်လူခွင့်ရေးညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့32ကြိမ်မြောက်ညီလာခံကိုဇွန်လ23ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းပြောပြတော့တာပါတစ်ဆက်တည်းပြောရမယ်ဆိုရင်မြန်မာနိုင်ငံရခိုင်ပြည်နယ်ကလူမှုအတိုင်းဝန်းချမ်းမှာဖြစ်ပေါ်နေတဲ့ပြည်ပခအရေးတွေဖြစ်ရှင်းမှာအဟန့်တားဖြစ်စေနိုင်တာကြောင့်ရိုဟင်ဂျာဆိုတဲ့အမည်ကိုအစိုးရကတုံ့နှုံးမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်နဲ့မနေ့ကတွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့နေပြည်တော်မှာတွေ့ဆုံရမှာအစိုးရရဲ့ရည်တည်ချက်ကိုအခုလိုရှင်းပြခဲ့တာလည်းဖြစ်ပါတယ်အကြောင်းစုံကိုကုအောင်အောင်ကတင်ပြထားပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကလူအတိုင်းဝိုင်းနှစ်ရက်ကြာပြည်ပခါတွေကိုဖြစ်ရှင်းရမှာအနောက်ရှက်ဖြစ်စေတဲ့အသုံးနှုန်းမျိုးကိုရှောင်ကျဉ်စေလိုကြောင်းနိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်ကကုလလူခွင့်အထူးကိုယ်စားလှယ်ရန်ဟင်လီနဲ့တွေ့ဆုံရမှာပြောကြားခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကပြောပါတယ
်မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားတယ်မှာဟာဒီသုံးနှုန်းမှာကျွန်တော်တို့ရခိုင်ကိစ္စကိုပြည်လဲဖို့အထောက်အကူမပြုစေမဲ့အသုံးနှုန်းတွေကအသုံးသင့်ပါဘူးဆိုတဲ့ဟာကိုကျွန်တော်နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်
လူခွင့်အထူးကိုယ်စားလှယ်ကမြန်မာစူရသည့်ရပ်ပေါင်းတရာအတွင်းဆောင်ရွက်ဖို့တိုက်တွန်းချက်တွေကိုပြီးခဲ့တဲ့မတ်လတည်းကုလသမဂ္ဂလူခွင့်ကောင်စီကိုတင်ပြရမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့နှိမ်ကျတဲ့အခြေအနေတွေကိုတိုးတက်အောင်ဆောင်ရွက်ဖို့ထည့်သွင်းထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်အဖွဲ့အစည်းတွေကတော့ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေမလုပ်ဖို့ဆိုပြီးတော့တိုက်တွန်းမှုတွေရှိနေတာဖြစ်ပါတယ်။ HRW လို့ခေါ်တဲ့လူခွင့်အဖွဲ့ကြီးရဲ့အာရှရေးရညွှန်ကြားမှု Brad Adams ကတော့လူမျိုးစုတစုရဲ့တည်ရှိမှုကိုဖုံးကွယ်ဖို့ကြိုးစားတာဟာပြဿနာကိုဖြေရှင်းရမယောက်ပဲ။
They identify themselves as Rohingya. They don't identify themselves as Bengali.
သူတို့ဟာဘင်္ဂါလီဆိုတာထက် Rohingya လို့ခံယူထားတဲ့သူတွေပါ။သူတို့ကိုမြန်မာနိုင်ငံသား Rohingya လို့ပဲသုံးနှုန်းသင့်ပါတယ်။သူတို့ဟာနိုင်ငံသားတွေဖြစ်သင့်ပါတယ်။ဒါကိုလစ်လျူရှုတယ်ဆိုရင်တော့ရလက်ကောင်းနေထွက်မှာမဟုတ်ပဲပြဿနာတွေပိုကြီးထွားဖို့ပဲရှိပါတယ်။အသားအရောင်နဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံတာဆိုရင်ဒါဟာလူမျိုးရေးခွဲခြားမှုပါ။လက်ရှိအစိုးရအနေနဲ့ရိုဟင်ဂျာတွေအပေါ်နိုင်ငံသားတွေလိုဒန်းတူထားဆက်ဆံသင့်ပါတယ
်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်တွန်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုကိုအဆုံးသတ်ဖို့တောင်းဆိုတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟင်းလီကိုသဘောထားပြင်းထန်တဲ့ဗုဒ္ဓဘာသာဖုံးတော်ကြီးနဲ့လူပုဂ္ဂိုလ်တချို့ကပြင်းပြင်းထန်ထန်စကားလုံးတွေနဲ့တိုက်ခိုက်ပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းလူခွင့်အဖွဲ့ဖြစ်တဲ့ HRW ကတော့လူမျိုးတစ်မျိုးရဲ့ဖြစ်တည်မှုကိုလစ်လျူရှုလို့မရဘူးလို့ဆိုပါတယ် Brad Adams က
We've seen a lot of political prisoners released. We've seen a lot of people who have been charged with political crimes.
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေတိုးတက်လာတာတော့အမှန်ပါ။နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးလာတယ်။မီဒီယာလွတ်လပ်ခွင့်တွေလည်းရှိလာပါတယ်။ဒါပေမဲ့လူခွင့်ရေးနဲ့ပတ်သက်ပြီးဖြေရှင်းရမှာတွေအများကြီးရှိနေပါသေးတယ်။ကျွန်တော်တို့ကတော့ရိုဟင်ဂျာဆိုတာကိုစက်သုံးသွားမှာပါ။မြန်မာနိုင်ငံအပြင်ဘက်ကအစိုးရအဖွဲ့အစည်းတွေမီဒီယာတွေအနေနဲ့လည်းစက်သုံးသင့်ပါတယ်။
ရခိုင်ပြည်နယ်လူမှုအတိုင်းဝိုင်းနှစ်ခုကြားကပြည်ပကကိုဖြစ်ရှင်းရမှာလုံလောက်တဲ့အချိန်ပေးဖို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပူးရဲကျင်းပတဲ့လွန်ခဲ့တဲ့လကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့သလိုဒီပြဿနာကိုဖြစ်ရှင်းရမှာအမေရိကန်ဘက်ကလည်းဒေါန်ဆန်းစုကြည်ကိုကူညီပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြောကြားခဲ့ပါတယ်ခင်ဗျာ
ဒိုင်းနာလနဲ့ကန်ယူနဲ့မြမအစိုးရကြာငင်းချမ်းရေးအတွက်ခြေလန်းစနေဒီမှာပြည်သူတွေကြားမှာရောငင်းချမ်းစွာအတုလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားဒိုင်းနာလူမျိုးပေါင်းများစွာအတုရှင်တွဲနေထိုင်တဲ့မြမပြည်သူတွေကြားမတူညီတဲ့ယဉ်ကျေးမှုဒလေထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းကြီးဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာဒါရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဒါရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က0932321555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါ
အင်္ဂါညဒရဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်စပ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်တောရာရှင်များခင်ဗျာဇွန်လ20ရက်နေ့ဟာကမ္ဘာပေါ်မှာဒုက္ခတင်များနေ့ဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဟာဒီနှစ်ဟာကမ္ဘာပေါ်မှာပြည်ပခါများဖြစ်ပွားခဲ့တဲ့အတွက်အပြစ်မဲ့တဲ့ဒုက္ခတွေတွေထွက်ပြေးတင်းရှောင်ရတဲ့အရေးအတွက်ဟာစံချိန်တိုးလာခဲ့တယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်တစ်ဆက်တည်းမှာပဲဒီဒုက္ခတွေတွေ ဘေးကင်းရာမှာပြန်လည်အခြေချနေထိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကူညီစောင့်ရှောက်သွားမယ်လို့လည်းပြောခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကမ္ဘာဒုက္ခသည်များနေ့ကိုရည်စူးပြီးအမေရိကန်နိုင်ငံဂျာယီဌာနကဒီနှစ်မှာကမ္ဘာတစ်ဖန်ပြည်ပခန့်ကြီးတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်အိုးအိမ်ပြစ်စွန့်ခွာထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေဟာစံချိန်ကျိုးပြီးဒုက္ခသည်ပေါင်း65သန်းတို့ရှိခဲ့တဲ့အတွက်ဒါဟာလွန်ခဲ့တဲ့တစ်နှစ်ကတည်းကစရင်ငါးသန်းကျော်တယ်လို့ဆိုပါတယ်။ Syria ပြည်တွင်းစစ်ကြောင့်လူ70သန်းဝိုးအိမ်မဲ့ဖြစ်ခဲ့ကြသလို Iraq မှာ IS Islamic အစွန်းရောက်တွေရဲ့ဒဏ် Yemen နဲ့တောင်ဆူဒန်တို့မှာပြည်တွင်းစစ်ကြောင့်စသဖြင့်ပဋိပက္ခတွေကိုထောက်ပြခဲ့ပြီးဒုက္ခသည်တွေရဲ့ခံရရှိမှုနဲ့တတ်တီကိုလည်း American နိုင်ငံဂျာယီဝန်ကြီး John Kerry ကသူ့ရဲ့ကြေညာချက်မှာချီးကျူးခဲ့ပါတယ်။ဒါအပြင် American ပြည်ထောင်စုအနေနဲ့ဒုက္ခသည်ဥယျာဉ်တိုးလာသလိုဒုက္ခသည်တွေကိုလည်းဆက်လက်အကူအညီပေးသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Josh Ernest ကကလင်နာနေကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
The United States has been a world leader in sheltering refugees from persecution.
အဲ့ဒါဘေးအန္တရာယ်နဲ့နှစ်ကုပ်မှုကနေထွက်ပြေးလွတ်မြောက်ခဲ့ကြတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးပြီးတော့ခိုလုံခွင့်ပေးတဲ့နေရာမှာအမေရိကန်ပြည်ထောင်စုကကမ္ဘာမှာထိတ်ဆုံးတာဖြစ်ပါတယ်1985ခုနှစ်ကစလို့ဒုက္ခသည်တုံးတက်တမ2တန်းကျော်ကိုဒီနိုင်ငံမှာလာရောက်ခြေချခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။တမရကရောနိုင်ငံခြားရေးဝန်ကြီးကပါကျိန်ဖန်များစွာပြက်ပြက်သားသားပြောခဲ့ပြီးဖြစ်တာကဖိနှိပ်မှုအောက်ကနေထွက်ပြေးလွတ်မြောက်ခဲ့ကြသူတွေအနေနဲ့ငြင်းညမ်းပြီးတော့ဘေးအန္တရာယ်ကင်းတဲ့ဘဝမှာနေထိုင်ကြလိုတဲ့သူတွေကိုဒီနိုင်ငံမှာလာရောက်ခြေချဖို့လက်ခံကြိုးစားမှာဖြစ်တယ်ဆိုတာပါပဲ
။ချိန်နဲ့မှာပဲကမ္ဘာဒုက္ခသည်များနေ့အခမ်းအနားဖြင့် Virginia ပြည်နယ် Sterling မှာဒလစ်မွ슬림လူအဖွဲ့အစည်းကနေကြီးမှုကျင်းပတဲ့ဘာသာပေါင်းစုံအခမ်းပွဲကိုဝင်းကြီးကယ်ရီနဲ့အတူတက်ရောက်ခဲ့သူကတော့ဒုက္ခသည်များအရေးကိုမနာမနေကြိုးပမ်းဆောင်ရွက်ပေးခဲ့လို့ UNHCR ရဲ့အထူးတန်ထမအဖြစ်သတ်မှတ်ခြင်းခံခဲ့ရသူအန်ဂျလီနာဂျိုလီပဲဖြစ်ပါတယ်။သူကဒုက္ခသည်များကိုကဘာကြီးကမမေ့ဖို့ကိုအခုလိုပန်ကြားခဲ့ပါတယ
်။ Today is World Refugee Day.If I ask people for anything on this day.
ဒီဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကျမတို့နဲ့လူတွေကိုဒီနေ့စဉ်းစားကြစည်းလိုတာကတော့ကမ္ဘာကြီးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဒီနေ့ရင်ဆိုင်နေရတဲ့ဒုက္ခသည်များရဲ့အတိုင်းတာကြီးမားမှုဟာဘယ်လောက်သွားပြီးတည်ရောက်မှုရှိနိုင်တယ်ဆိုတဲ့အချက်ပါပဲ။ပြည်ပကတွေကြောင့်လူပေါင်း65သန်းအိုးအိမ်မဲ့ဖြစ်ကြတဲ့အတွက်ကြောင့်ကမ္ဘာကြီးအနေနဲ့သူတို့ကိုကြောက်ခိုင်းသွားဖို့မသင့်ပါဘူး။ဒီလိုကြောက်ခိုင်းသွားရင်အမျော်မြင်နေရကြမှာဖြစ်တဲ့အပြင်တာဝန်မဲ့ပြီးအန်ဒီရဲလဲကြီးမာတာဖြစ်ပါတယ်လို့အန်ဂျလီနာဂျိုလီကပြောသွားတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုကူညီဖြင့်ကမ္ဘာတစ်ဖန်ဒုက္ခသည်များပြန်လည်အခြေချရေးအစီအစဉ်ကိုတိုးချဲ့ဖော်ဆောင်သွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ကဒုက္ခသည်ပေါင်း9000လက်ခံခဲ့ရက2016ခုနှစ်မှာ15,000ထိတိုးပြီးလက်ခံမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုကမ္ဘာတစ်ဖန်ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်အခြေချခွင့်ပြုရမှာမြန်မာနိုင်ငံက1980ခုနှစ်များနောက်ပိုင်းစစ်အစိုးရခေတ်အဆက်ဆက်နှိပ်ကွပ်ခံရမှုတွေကြောင့်ထွက်ပြေးခဲ့ကြတဲ့တိုင်းရင်းသားအများစုပါဝင်တဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်ခြေချခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။နော်မိုင်ယာဒါခီဖောကတော့ကရင်တိုင်းရင်းသူဖြစ်ပြီးသူကကမ္ဘာဒုက္ခသည်များနဲ့အစီအစဉ်များနဲ့တစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုမှလာရောက်ခြေချတဲ့ဒုက္ခသည်တွေအနေနဲ့သူတို့ရောက်ရာလူအဖွဲ့အစည်းတွေအကျိုးပြုပုံကိုတင်ပြဆင်းရဲခဲ့တယ်လို့ဆိုပါတယ
်တချို့လူကဟိုသာဟို refugee ကိုမခေါ်ကြတော့ဘူးဘာဖြစ်လို့လဲဆိုတော့ terrorism တွေကြောက်တဲ့အတွက်ကြောက်ပါညာပေါ့နော်ဒါပေမဲ့သမီးတို့သွားပြောတဲ့ဟာကတော့ကျမတို့ refugee တွေကကျမပြောရဲတယ်အများဆုံးဒီမှာလာနေတဲ့ refugee တွေကဘာပဲဖြစ်သူတို့အချင်းပိုင်ပြီးအကောင်းဆုံးစူးစမ်းပြီးတော့ဒီနိုင်ငံကိုသူတို့အတိုင်းဆိုသူတို့ပြန်ပေးကြပါတယ်ဒါပေမဲ့ဘသူမဆိုတချို့လူကဟို refugee တွေလာပြီးဆိုရင်တို့ရဲ့ဟိုဥစား social welfare system တွေကိုလည်းဟိုဥစားပြဿနာကုန်မယ်တို့ဟိုအလုပ်တွေကလည်းလာယူရဲတမဲ့အမှတ်တကယ်ရောတို့ your refugee တွေကဒီလိုကိစ္စကိုစိတ်ဝင်စားတာမဟုတ်ဘဲနဲ့အရေးကြီးဆုံးအကိုရဲ့လုံခြုံရေးအတွက်ပြီးတော့နောက်ဆုံး ဒီနိုင်ငံကိုအကောင်းဆုံးဘယ်လိုပြန်ပေးနိုင်မလဲကိုတနိုင်တဲ့အရာကိုကိုလုပ်တယ်ကိုပြန်ပေးတယ်အဲ့လိုမျိုး
မေရိကန်ပြည်ထောင်စုမှာလာရောက်အခြေချတဲ့မြန်မာဒုက္ခသည်အများဆုံးရှိတဲ့မြို့တွေကတော့ Fort Wayne နဲ့ Indiana Police မြို့တို့ဖြစ်ကြပါလိမ့်ရှင
်ဒေါ်လာလက်တန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဒုက္ခသည်များဆိုင်ရာ Agency UNHCR ကကမ္ဘာဒုက္ခသည်များနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာပါကိန်းဂဏန်းရရမြန်မာနိုင်ငံဟာအာရှစီးပိတ်ဒေသမှာပြပရောက်ဒုက္ခသည်အရေးအတွက်ကိုပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေအရေးအတွက်ပါဒုတိယအများဆုံးဖြစ်နေပါတယ် VOA သတင်းတောက်လီဇာဆလင်းရဲ့သတင်းကိုအခြေခံပြီးတော့ကိုရဲကောင်ကပြောပြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်ကလူပေါင်း 65.3 သန်းလောက်ဟာနေအိမ်တွေဆုံးခွာပြီးထွက်ပြေးခဲ့ရတဲ့အတွက်အဲ့ဒီမတိုင်ခင်တစ်နှစ်ကတည်းက5သန်းနီးပါးတိုးလာတာဖြစ်ပါတယ်စစ်ပွဲတွေနဲ့ဖိနှိပ်မှုတွေကြောင့်လူတွေပိုးပြီးအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
် 24 people displaced every minute 2/3
မိနစ်တိုင်းမှာလူ24ဦးအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်ဒီအထက်က3ပုံ2ပုံလောက်ဟာနိုင်ငံနေနမိတ်အတွင်းမှာပဲဒုက္ခသည်ဖြစ်နေတာပါနေအိမ်ဆုံးခွာထွက်ပြေးရတဲ့သူအားလုံးရဲ့90%ခန့်ဟာဆင်းရဲတဲ့ဒါမှမဟုတ်ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဖြစ်နေတာပါချမ်းသာတဲ့နိုင်ငံတွေမှာမဟုတ်ပါဘူ
းအခုချိန်မှာခေလွန်ခွင့်တောင်းခံသူတွေဝင်လာလို့မရအောင်နေဆက်ဂိတ်တွေပိတ်ထားလိုက်တဲ့နိုင်ငံအကြီးအတွက်လည်းတိုးပွားနေပါတယ်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသမှာ2015ခုနှစ်ကတကမ္ဘာလုံးကဒုက္ခသည်နဲ့ပြည်တွင်းအိုးအိမ်ဆုံးခွာရွှေ့ပြောင်းနေထိုင်သူအလုံးရဲ့6ပုံတစ်ပုံရှိနေပြီးကမ္ဘာဒေသတွေထဲမှာတတိယမြောက်အများဆုံးဖြစ်ပါတယ်ဒီထဲမှာဒုက္ခသည်အကြီးအတွက်အများဆုံးရှိတဲ့အာဖဂန်နစ္စတန်နိုင်ငံမှာUNHCR ကအသိမှတ်ပြုထားတဲ့ဒုက္ခသည် 1.8 တန်းရှိနေပြီးပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေရသူ 1.2 တန်းရှိနေပါတယ်။မြန်မာနိုင်ငံမှာတော့ပြည်ပရောက်ဒုက္ခသည်အရေအတွက် 45,800 ဦးနဲ့ပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေရသူအရေအတွက် 45,100 ဦးအသေးသေးရှိပြီးအာရှပစိဖိတ်ဒေသတွင်းမှာဒုက္ခသည်အရေအတွက်ဒုတိယအများဆုံးဖြစ်နေပါတယ်။မြန်မာနိုင်ငံမှာ2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအထိကရုံးနေပြီးမှာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာအများစုပါဝင်တဲ့နေအိမ်ဆုံးခွာထွက်ပြေးသူ3,400ကျော်ရှိပြီးကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေရသူ3,000လောက်ရှိနေတာဖြစ်ပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်တစ်လျှောက်ကဒုက္ခသည်စခန်းတွေမှာခိုလုံနေသူအရေအတွက် 3,200 လောက်ရှိပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်နဲ့ရှမ်းမြောက်ဒေသတွေမှာဆက်လက်ဖြစ်ပွားနေတဲ့လက်နက်ကင်ပြည်ပခါတွေကြောင့်နေအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံအခြေစိုက်ကချင် Alliance အဖွဲ့ကကိုဂမ်ဆန်းကခုလိုပြောပါတယ်
။ချင်းပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည် IDP 3,000ကျော်ရှိသေးပါတယ်။သူတို့ရဲ့ဘဝအခြေအနေကအရင်တိုင်းပဲလွန်ခဲ့တဲ့9နှစ်အတိုင်းပဲပိုတောင်ဆိုးလာတာလို့ပြောလို့ရပါတယ်။ဒါဆိုတော့အစိုးရကနေပြီးတော့အစိုးရကမှစတက်ကနေပြီးတော့ပေါ့နော်။နိုင်ငံရေးတတိုင်းတစ်ဖွဲ့တီတူတူသူတွေကို6ပန်းအဲဟာရေဆိုဒီကျွန်တော်ပြည်နယ်စတုပ္ပါတော့ပြတ်တောက်တာမျိုးလုပ်တယ်နောက်တစ်ခုကတော့ဒီ NGO တွေကနေပြီးတော့နိုင်ငံခြားအကူအညီတွေကနေပြီးတော့ချော့ချရတော့ခုဒီတော့ဖြစ်လာအစဖြစ်လာဆိုတော့ဒီ9နှစ်နောက်ပိုင်းကတော့ပိုဆိုးလာတော့ကျွန်တော်ဒါခုဖြစ်နေတာပ
ါ UNHCR ရဲ့အစီရင်ခံစာအရတကမ္ဘာလုံးမှာဒုက္ခသည်21တန်းလောက်ရှိတဲ့အထက်ကထပ်ဝက်ဟာဆီးရီးယားအာဖဂန်နစ္စတန်နဲ့ဆိုမာလီယာစတဲ့နိုင်ငံ3နိုင်ငံကလာကြတာဖြစ်ပါတယ်ဒုက္ခသည်အားလုံးရဲ့90%ခန့်လောက်ဟာကလေးငယ်တွေဖြစ်ပြီးသူတို့တွေဟာထွက်ပြေးစဉ်မှာမိသားစုနဲ့ကွဲကွာသွားကြတာဖြစ်ပါတယ်။စရင်အင်းအင်းရပြီးခဲ့တဲ့နှစ်ကခိုလုံခွင့်တောင်းခံမှု 98,000 လောက်ကိုအုတ်ထင်းသူမရှိတဲ့ကလေးငယ်တွေကပြုလုပ်ခဲ့တာဖြစ်ပြီးဒါဟာစံချိန်တင်အမြင့်ဆုံးကိန်းဂဏန်းဖြစ်ပါတယ်။အစီရင်ခံစာအရအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကဒေသတွေမှာဒုက္ခသည်နဲ့အိုးအိမ်ဆုံးခွာထွက်ပြေးသူ 23.6 တန်းလောက်ထိရှိပြီးကမ္ဘာဒေသတွေမှာအများဆုံးဖြစ်ပါတယ်။အဲ့ဒီနောက်ကလိုက်နေတာကတော့ဆာဟာရာသဲကန္တရအောက်ပိုင်းအာဖရိကဒေသဖြစ်ပြီးအခုနှစ်ကုန်ဆုံးချိန်မှာဒုက္ခသည်နဲ့ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးသူ 18.4 တန်းရှိနေပါတယ်။ဥရောပဒေသကတော့မီဒီယာတွေရဲ့အာရုံစိုက်ခံအောင်ဒေသတစ်ခုဖြစ်ပေမဲ့ဒီဒေသမှာဒုက္ခသည်အရေအတွက်အ ਨੇ ဆုံးပဲရှိနေတာကိုတွေ့ရပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြမယ့်အထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါ။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
Time ကိုကျွန်တော်တို့ဒီနိုင်ငံရေးဒီယုံကြည်ချက်ကြောင့်ကျွန်တော်တို့ကရောက်တော့တိုင်းနေစမှာအတိုင်းနေစမှာလဲကျွန်တော်တို့နေရထိုင်ရတာကဟိုလုံခြုံမှု
ဒါကတော့အမေရိကန်နိုင်ငံရောက်မြန်မာဒုက္ခသည်တယောက်ပြောပြတော့တာဖြစ်ပါတယ်တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်တဲ့ခါမှာနားဆင်ကြမှာပါအပတ်စဉ်စီးပွားရေးခန္ဓာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးတင်ပြပေးခြင်းကတော့ Nikkei Asian Review စာဆောင်မှာဖော်ပြထားတဲ့ Myanmar returns to Pinlong after 70 years ofethnic strife တိုင်းရင်းသားတွေနဲ့နှစ်ပေါင်း80ပြည်ပခန့်တွေဖြစ်ခဲ့ပြီးနောက်မြန်မာနိုင်ငံဟာပင်လုံစီကိုပြန်သွားနေပြီဆိုတဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မကြာခင်ကမှဖွဲ့စည်းလိုက်တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်သူအသက်85နှစ်အရွယ်နိုင်တက်လွင်ဟာ1948ခုနှစ်စောစောပိုင်းလွတ်လပ်ရေးရရှိပြီးကတည်းကတိုင်းပြည်မှာဒုက္ခပင်လယ်ဝေစေခဲ့တဲ့ပြည်တွင်းလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိုကင်တွယ်ဆောင်ရွက်ရမှာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။အီဗီရတ်တရက်နေ့မှာနိုင်ငံတာဝန်စတင်ယူခဲ့တဲ့NLD အစိုးရကိုရက်တရာစီမံကိန်းအကောင့်ထဲဖော်ဖို့အတွက်ဒေါအောင်ဆန်းစုကြည်ကသူမရဲ့ဝန်ကြီးအဖွဲ့ဝင်တွေကိုညွှန်ကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာအပြစ်ခတ်ရက်စဲရေးပူးတွဲလေးလာစောင့်ကြည့်ကော်မတီကိုဖွဲ့စည်းခဲ့ပြီးလာမယ့်ဇူလိုင်လကုန်ဓမ္မမဟုတ်ဩဂုတ်လဇန်းမှာ27ရာစုပင်လုံညီလာခံကိုခေါ်ယူဖို့တောင်းဆိုထားတဲ့အကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းသမ္မတဦးသိန်းစိန်ရဲ့အစိုးရဟာတိုင်းရင်းသားအဖွဲ့အစည်း15ဘွဲ့တွေက10ဘွဲ့နဲ့အပြစ်ရသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တယ်လို့ရေးသားထားပါတယ်။အစိုးရတက်ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစနစ်တည်ဆောက်ဖို့ကြိုးစားနေကြောင်းဝန်ကြီးနိုင်တက်လွင်ကနီခေအီစာဆောင်နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောသွားခဲ့ပါတယ်။ဒီလိုတည်ဆောက်မဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ဟာတိုင်းပြည်မှာမကျင့်သုံးခဲ့ဘူးသေးတဲ့စနစ်ဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဆွစ်ဇာလန်ဥရောပတမကနိုင်ငံတွေကနေဒါဩစတြေးလျနဲ့အိန္ဒိယစတဲ့နိုင်ငံတွေမှာကွဲပြားတဲ့ပုံစံမျိုးမျိုးနဲ့ကျင့်သုံးနေတဲ့စနစ်ဖြစ်တယ်လို့ပြောတဲ့အကြောင်းတိုင်းသားတွေကလည်းဖက်ဒရယ်စနစ်ကိုသဘောတူထားကြပြီးဖြစ်ကြောင်းနဲ့ညီလာခံမပြီးသေးခင်အထိတော့ဘလူးဖက်ဒရယ်စနစ်မျိုးဖြစ်မယ်ဆိုတာကိုမပြောနိုင်သေးဘူးလို့ပြောဆိုကြောင်းရေးသားထားပါတယ်။တိုင်းသားတွေကိုပြင်မဲ့ဖက်ဒရယ်မှုကတော့ဒန်းတူညီမျှတဲ့အခွင့်အရေးရှိစေရမယ်။ဒါဆိုရင်တိုက်ခိုက်မှုတွေရှိတော့မှမဟုတ်တော့တဲ့အကြောင်းပြီးတော့နေရာတိုင်းမှာဘူအစိုးရရဲ့ခွင့်ပြုချက်တောင်းခံစရာမလိုတော့ဘဲသက်ဆိုင်ရာဒေသအစိုးရဝန်ကြီးအဖွဲ့တွေအနေနဲ့ဆုံးဖြတ်ချက်ချခွင့်ရနိုင်မှာဖြစ်တဲ့အကြောင်းပြောကြားသွားတယ်ဆိုတဲ့ဖြင့်ရေးသားထားပါတယ်။အဖြစ်အပျက်ကို Nikkei Asian Review စာဆောင်မှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ Bangkok Post သတင်းစာမှာအခုသတင်းပတ်အတွင်းထိုင်းနိုင်ငံကိုလာရောက်လေပတ်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့အရှရာအရှရာချတ်ရေးသားထားတဲ့ The Lady Comes Calling ဆိုတဲ့အတွေ့အမြင်ဆောင်းပါးပဲဖြစ်ပါတယ်။ဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်လာရောက်လေပတ်မဲ့ခရီးစဉ်ဟာစိတ်သက်မရွှင်မပြဖြစ်နေတဲ့ထိုင်းပြည်သူတွေကိုလမ်းဆန်းသွားစေမှာဖြစ်တယ်လို့ထိုင်းဆိုရနဲ့မြန်မာခေါင်းဆောင်တို့အတွက်လည်းပုံမတိုးတက်ကောင်းမွန်ပါစေလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးစွမ်းဆောင်ရည်နဲ့ပတ်သက်လို့အလွန်မင်းစိတ်ကူးယဉ်ဖို့မတင်သေးသလိုထိုင်းနိုင်ငံအတွက်လည်းစိုးရိမ်စရာတွေရှိနေစေလို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ကအခုချိန်မှာရင်းချက်တဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်နေပြီလို့လည်းထောက်ပြထားပါတယ်။ခီးစဉ်တွင်ဒေါအောင်ဆန်းစုကြည်ဟာပင်လယ်စာလုပ်ငန်းလုပ်ကဲ့နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရှိရာမဟာချိုင်ကိုတွားရောက်ဖို့စီစဉ်ထားပါတယ်။သူမဟာ၃နှစ်လောက်ရှိတဲ့မြန်မာအလုပ်သမားတွေအများပြားကိုတန်းပြီကိုပြန်လာစေချင်ပြီးမြန်မာနိုင်ငံရဲ့စီးပွားရေးမှာသူတို့ရဲ့ပါဝင်ဆောင်ရွက်မှုကိုမြင်တွေ့လိုချင်နေပါတယ်။အင်းဒီယန်တိုင်းပြည်တွေကလုပ်သမားတွေကိုအားကိုးနေရတဲ့ထိုင်းလုပ်ငန်းရှင်တွေအတွက်ကတော့ဒါဟာတုံ့လှုပ်စရာကောင်းတဲ့အဖြစ်ပြက်ပါပဲလို့ရေးသားထားပါတယ်။ထိုင်းနိုင်ငံကဒီမိုကရေစီမြန်နိုးသူတွေပြပရောက်နေတဲ့မြန်မာတွေကတော့ဒေါအောင်ဆန်းစုကြည်နေနဲ့လူခွင့်ရေးကြောင်ပြောဆိုမှာလား။ကျောင်းသားတွေနိုင်ငံရေးသမားတွေလူမျိုးစုဝင်တွေနဲ့မြန်မာစစ်တပ်ရဲ့နှိပ်ကွပ်မှုကိုခံခဲ့ရသူတွေထိုင်းနိုင်ငံကိုအုပ်ချုပ်နေတဲ့စစ်အာဏာပိုင်တွေကိုစန့်ကျင်နေကြတဲ့သူတွေကလည်းသူတို့အတွက်ဘာများပြောလို့မလဲဆိုပြီးတော့သိကျင်နေကြတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကိုဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်။ VOA American တမ်းမြန်မာပိုင်းစီစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီနနက်ခင်းတိုင်းနားဆင်နေကြ American Indian တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်ပင်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုရပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝီစကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလောက်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်နေတဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။အာဆီယံအမေရိကန်စီးပွားရေးကောင်စီအားအရှေ့တောင်အာရှတိုက်အတွင်းအမေရိကန်နိုင်ငံကထိပ်တန်းကုမ္ပဏီကြီးတွေဒေသအတွင်းမှာစီးပွားရေးလုပ်ကိုင်မှုအဆင်ပြေအောင်ကြားဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်မြန်မာနိုင်ငံပွင့်လင်းလာတာနဲ့မျှမြန်မာနိုင်ငံအတွင်းစီးပွားရေးဝင်ရောက်လုပ်ကိုင်လို့တဲ့အမေရိကန်ကုမ္ပဏီတွေရဲ့စိတ်ဝင်စားမှုဘယ်လောက်များရှိပါသလဲဆိုတာတွေကိုအာဆီယံအမေရိကန်စီးပွားရေးကောင်စီကတွဲဖက်မန်နေဂျာကိုလှဖိုးမြင့်ကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း၁အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျ
နော်ဒီ US ASEAN Business Council ဆိုတော့နော်ဒီ American ကမှရှိတဲ့ကုမ္ပဏီတွေ American မှာရှိတဲ့ဒီသူတို့ Fortune 500လို့ခေါ်တဲ့ဟိုအကြီးဆုံးကုမ္ပဏီ900တဲ့138ခုကိုကျွန်တော်တို့ကစူးစမ်းပြတဲ့အဖွဲ့ကြီးဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာဟို headquarters ရှိရပါတော့ပြီးတော့ကျွန်တော်တို့ဒီအရှေ့အာရှရဲ့နိုင်ငံ6နိုင်ငံမှာကျွန်တော်တို့ဌာနကွဲဖွင့်ထားပါတယ်ဒီအရှေ့အာရှတွင်းမှာဆိုရင်တော့ Singapore ကဒါသူတို့ regional headquarters ပေါ့ခင်ဗျာအဲ့တော့ဒီ US ASEAN အလုပ်လုပ်နေတာ32နှစ်ရှိသွားပြီခင်ဗျာကျွန်တော်တို့လုပ်တဲ့လုပ်တွေကဘာလဲဆိုတော့အဓိကကတော့ဒီ American နိုင်ငံမှာရှိရဲ့ဟိုစီးပွားရေးကဏ္ဍမျိုးစုံမှာရှိရဲ့စီးပွားရေးတွေကိုဒီအရှေ့အာရှမှာရှိရဲ့အစိုးရတွေနဲ့ကျွန်တော်တို့ကဂျာယန်တွေချိတ်ဆက်ပြီးတော့သူတို့လိုအပ်တဲ့ရောက်ပေါ့နော်ညှိနှိုင်းပြီးတော့ဟိုကူညီဆောင်ရွက်တဲ့အဖွဲ့ကြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ service တွေကိုဒီအဖွဲ့ကြီးကလာပြီးတော့ member ဖြစ်နေကျွန်တော်တို့ရှိမှလာပြီးတော့ဝင်ထားတယ်အဲ့တော့သူတို့ဥမာအကယ်၍ဥမာဥပဒေကျန်ကိစ္စတခုမှာတို့အကူအညီတော်ရဖြစ်ဖြစ် policy တခုမှာအကူအညီတော်ရဖြစ်ဖြစ်ဒါမှမဟုတ်လည်းတို့ဒီတိုက်ရိုက်ပေါ့နော်ဒီတို့လုပ်တင်ရတို့အလုပ်လုပ်နေတဲ့နိုင်ငံတွင်းမှာတို့နားမလည်ရတွေတို့ဒီစီးပွားရေးနဲ့ပတ်သက်လို့ကျွန်တော်တို့ရှိရနေအကြံဉာဏ်ကောင်းကျင်စရာမျိုးတွေရှိလာတဲ့အခါမျိုးကြောင့်ကျွန်တော်တို့အချိန်ကြီးတို့အကူအညီပေးပါတယ်ကျွန်တော်တို့ဒီမှာဆိုရင်အခု staff က30ကျော်ရှိပါတယ်ပြီးတော့ဟို region မှာဆိုရင်လည်းတို့ဒီ ASEAN region မှာတူဝင်မှာဆိုရင်လည်းတို့ဌာနဝဲပေါင်းများစွာနဲ့ဆိုရင်အခု6နိုင်ငံမှာအခုလုပ်နေပါတယ်။ကျန်တဲ့နိုင်ငံတွေကြတော့ရုံးဝယ်မရှိရင်တော့မှကျွန်တော်တို့ကဒီဥမာမြန်မာဆိုရင်ဒီ Thailand ရုံးဝယ်ကနေတစ်ဆင့်တို့ဟိုရင် Thailand ကကိုယ်စားလှယ်ကမြန်မာပြည်မှာဟိုရင်တို့တာဝန်ယူထားတယ်ပြီးမြန်မာပြည်မှာလည်းကျွန်တော်တို့ contract နဲ့ပေါ့နော်လုပ်တဲ့အရာကြီးကိုယ်စားလှယ်ရှိပါတယ်ခင်ဗျာ
။ US ASEAN Business Council ကိုဒီလာကြတဲ့ American company တွေပေါ့နော်ဆက်သွယ်လာကြတဲ့ American company တွေကသူတို့ကဘာတွေကိုများစိတ်ဝင်စားတယ်ဥပမာဆိုကြပါစို့မြန်မာပြည်မှာအခုပွင့်လင်းလာတာနဲ့အမြ သူတို့စီးပွားလုပ်ခြင်းနဲ့ကုမ္ပဏီတွေလည်းအများကြီးထွက်ပေါ်လာမှာပဲလေဆိုတော့သူတို့ကဘာတွေကိုများဘလို့ကိစ္စတွေကိုများစိတ်ဝင်စားကြတယ်လဲဘာတွေများမေးကြတယ
်ဟုတ်ကဲ့အခုသူတို့အဓိကစိတ်ဝင်စားတာတော့နံပါတ်၁ကတော့ခင်ဗျာ Orion Food and Agriculture ဆိုဒီမှာစားသောက်ကုန်နဲ့စိုက်ပျိုးရေးပေါ့နော်စိုက်ပျိုးကိစ္စအခုဆိုရင်ဒီ US ASEAN ကကူညီပြီးတော့ Orion ဒီမှာဒီတွင်းမှာထူထောင်မှတည်ပြီးလိုက်ရတဲ့ Coca-Cola Company ဆိုရင်သူတို့ဒီစိတ်ဝင်နေဖွင့်နေအဲ့တော့အဲ့နံပါတ်၁ပေါ့နော်နောက်တစ်ခုကကျတော့ဒီinfrastructure ဆိုရဲကျွန်တော်တို့ဒီအခုလူလူသုံးကုန်ပစ္စည်းတွေပြီးတော့ဒီလမ်းမလာတာဆက်သွယ်ရေးတွေပြီးတော့ဒီဖြစ်စင်ပြီးနော်အစီအစဉ်ရရှိရေးတွေပေါ့နော်အဲ့ဒါမျိုးတွေအတွက်ကြတော့ GE လို့ကုမ္ပဏီကြီးတွေကဝင်နေစိတ်လက်စိတ်ဝင်စားဆိုတော့ဝိုင်းရတော့တော့တော့ကျွန်တော်တို့စာပြီးလုပ်တဲ့အချိန်မှာစိတ်ဝင်စားတယ်အခုတို့ဒီမှာ regional office တောင်တို့ထူထောင်ပြီးသားဖြစ်သွားပါပြီပြီးတော့နောက်တစ်ခုကကျတော့ financial service ပေါ့ financial service ကဒီငွေကြေး transaction လဲတဲ့အမှုတွေအဲ့ဒီမှာဆိုရင်အခု visa လို့ကုမ္ပဏီမျိုးထားကျွန်တော်တို့ရဲ့ client ပေါ့နော်အဲ့ဒါဆိုရင်ပါဝင်ပတ်သက်မှုတွေအများကြီးရှိတယ်ပြီးတော့နောက်တစ်ခုကကျတော့ဒီဥပဒေနဲ့ပတ်သက်တဲ့ law firm တွေပေါ့နော်အခု Baker McKenzie ဆိုလည်းကျွန်တော်တို့ရဲ့ client ပါပဲအဲ့ဒါအခုဆိုရင်ဒီတရားဥပဒေ rule of law ကိစ္စတွေပြီးတော့ဒီမြန်မာပြည်တွင်းမှာပေါ့တရားဥပဒေဟိုအကြံပြုချက်တွေအဲ့ဒါတွေမှာ Baker McKenzie ကအများကြီးပါဝင်ပြသက်ပါတယ်နောက်တစ်ခုကကျတော့ဟို business consulting အခုဒီနောက်ထပ်တက်လိုက်တို့လိုမျိုး PWC လိုမျိုးကုမ္ပဏီကြီးလည်းအများကြီးဝင်နေပါတယ်အဲ့ဒါကျွန်တော်တို့ US ASEAN လည်းကုမ္ပဏီကြီးတော့တို့ဝင်ဖို့ပေါ့နော်ကျွန်တော် service ရန်လောက်ထားဖြစ်ပါတယ် energy ကြတော့ခင်ဗျာအခုဒီရေနံနဲ့တဘာဝတန်းခွေပိုင်းမှာကြတော့အရင်ကတော့ Chevron ကညီမကြီးမှာတော့ကြီးရခင်ဗျာအခုကတော့တို့ကုမ္ပဏီကိုပြီးခဲ့နောက်3လပိုင်းလောက်ကပဲ1.4 billion dollar နဲ့တို့diversify လုပ်လိုက်တယ်ပေါ့နော်အဲ့တော့အခုတော့တို့ရဲ့အောင်ပတ်သက်မှုကနည်းရောအဲ့ဒါနဲ့နောက်ပိုင်းမှာ energy company အများကြီးဝင်မှုရှိပါတယ်ဟုတ်ကဲ့ကျွန်တော်ပြောဖို့မိပါတယ်နောက်တစ်ခုရှိသေးတယ်ခင်ဗျာဒီ ICT ပေါ့ ICT ဆိုတော့အခု Microsoft တို့လို Google တို့လိုမျိုး Facebook ဆိုရင်အခုဒါကျွန်တော် American company ပဲမြန်မာနိုင်ငံမှာဟိုပြည်သူလူထုအများကြီးတုံ့ပြန်ရဲအဲ့ဒါကြီးကလည်းအခုမြန်မာနိုင်ငံတည်တံ့အတွက်ပေါ့နော်ပို့ပြီးတော့မြန်မာပြည်သူပြည်သားတွေပို့ပြီးတော့အသုံးပြုလို့ကောင်းမဲ့ service တွေကိုမြန်မာပြည်အတွက်တည်တံ့လုပ်ဖို့လည်းတို့အများကြီးတို့အခုကအချိုးပြီးတော့တို့စဉ်းစားနေရပြီးတော့ဟိုစိတ်ဝင်စားမှုလည်းအများကြီးရှိတယ်ကျွန်တော်တို့ရဲ့ client မှာပဲ Facebook လည
်းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ဒီ community တွေကကိုကျင်းမြင့်တို့ရုံးကိုရောက်လာပြီးဆိုကြပါဟိုဆက်သွယ်လာပြီးဆိုလို့ရှိရင်တို့မေးတဲ့မေးခွန်းတွေကဘာတွေများဖြစ်မလဲဥပမာဟိုအရင်တုန်းကဆိုရင်တော့စစ်အစိုးရလက်ထက်ခင်မာဘာညာဆိုလို့ရှိရင်အမေရိကန်အစိုးရနဲ့ဒီဥရောပသမဂ္ဂတို့ကနေပြီးတော့စီးပွားရေးအပိတ်ဆိုတန်ခတ်ထားတာတွေရှိတော့နည်းနည်းအဲ့ဒီကိစ္စတွေကနည်းနည်းသူတို့အတွက်စိုးရင်စရာဖြစ်မှာပေါ့ဒါပေမဲ့အခုနောက်ပိုင်းမှာနည်းနည်းပို့ပြီးပွင့်လင်းလာတဲ့ဟောပြည်သူလူထုကရွေးကောက်ရွေးချယ်တင်မြှောက်တဲ့အစိုးရလည်းဒီမိုကရေစီအစိုးရလည်းတက်လာပြီးဆိုတော့မြန်မာနိုင်ငံထဲမှာလည်းအခြေအနေတွေကပြောင်းလာတော့အခုနောက်ပိုင်းဆက်သွယ်လာတဲ့ကုမ္ပဏီတွေကရောဘယ်လိုကိစ္စတွေကိုသူတို့စေဝင်ဟိုကမေးကြတယ်လေတပွားဗမာပြည်တဲ့ကနိုင်ငံရေးအခြေအနေမေးသလားအုပ်ချုပ်ရေးပိုင်းကိုမေးသလားတရားဥပဒေစိုးမိုးရေးလားဘယ်လိုမျိုးတွေများသူတို့အတွက်အရေးကြီးတယ်လို့ယူဆပြီးမေးကြလဲဗ
ျဟုတ်ကဲ့ခင်ဗျာဟိုမေးကြရဲမေးခွန်းနေအရပေါ့နော်အကောင်လုံးကအကိုပြောသွားတဲ့ဒီနိုင်ငံရေးအခြေအနေတရားဥပဒေစိုးမိုးရေးဒါတွေအကောင်လုံးကစီဝိုင်းနဲ့တနည်းမဟုတ်တနည်းပါဝင်ပတ်သက်နေရောဒါတွေကတော့အမြဲတမ်းကျွန်တော်တို့ညီမပြည်ချောင်းဆွေးနွေးတဲ့အခါမှာအမြဲပါလာပါတယ်ခင်ဗျာဘာလို့ဆိုတော့ဒီ rule of law ဆိုတဲ့ဒီတရားဥပဒေစိုးမိုးရေးမှန်တမ်းကမတည်ငြိမ်ဘူးဆိုရင်ဘယ်စီဝိုင်းမဆိုဟိုနိုင်ငံမှာလောက်ကမတည်မြဲဘူးမတည်မြဲတဲ့အတွက်တို့ရဲ့ risk ပေါ့ဗျာဒီမှာတော့ business risk ကပိုများရင်တို့ဒီဥစ္စာကိုမလုပ်ဖို့ပိုပြီးတော့ဖြစ်နိုင်ကြများတယ်အဲ့တော့အဲ့လိုမျိုးကိစ္စမျိုးတွေမှာကြာတော့ခဲ့တို့ဥမာသူတို့ဖြင့်ဒီတို့ဒီအခြေချမဲ့ပေါ့နော်တိုင်းနဲ့ပြည်နယ်နေရာမျိုးတွေကိုတို့သွားရမယ်ဆိုတို့ဒီနေရာအကြောင်းမသိဘူးဆိုကျွန်တော်တို့စပြီးတော့ခဲ့ဒီလိုနေရာမှာနိုင်ငံရေးအခြေအနေကဘယ်လိုရှိလဲနော်ဥမာတချို့ရင်းမြေမှာဆိုရင်ခဲ့တို့ရင်အပြစ်ခတ်ရစဲရင်းနဲ့ပတ်သက်ပြီးတော့သူတို့စိတ်ဝင်စားမှုတွေရှိတယ်နော်ဒါပေမဲ့တော်တော်များများရေးပြောတာဆိုတော့ခုနကကိုပြောပါတယ်ဒီတရားဥပဒေစိုးမိုးရေးပေါ့တရားဥပဒေစိုးမိုးရေးကိစ္စကြတော့ဘာလို့လဲဆိုတော့ဘယ်အရာမှမဆိုသူတို့ဘယ်အလုပ်ပဲလုပ်ဟိုရင်ပါဝင်ပတ်သက်မှာဒီစာချုပ်တွေနော်ဒီသူတို့ရဲ့ဒီ contract တွေပေါ့နော်အဲ့ဒါတွေမှာကြတော့ဒီတရားဥပဒေစိုးမိုးမှုရှိရင်ဒီတရားဒီရေးစာတွေကဘယ်လောက်ပဲရေးဘယ်လိုပဲစီမံတကယ် enforce ဖြစ်မှာမဟုတ်တဲ့အတွက်ကြောင့်မလို့သူတို့ဒီဆုံးရှုံးမှာတို့ကြောက်တဲ့အခါမှာတို့ဒီ rule of law ရောအဓိကတို့ထားပြီးတော့မေးကြတယ်ပေါ့နော်အမေးရဲ့အခါမှာဟိုရင်နောက်တစ်ခုကဘာရှိသေးလဲဆိုတော့ bureaucracy ခင်ဗျအခုကျွန်တော်တို့မြန်မာနိုင်ငံမှာပြောင်းလဲနေရဒီနိုင်ငံရေးအခြေအနေပေါ့နော်အပေါ်ပိုင်း level မှာပြောင်းလဲမှုကြီးအများကြီးရှိတာကျွန်တော်တို့လူတိုင်းလည်းသိရဲပြီးတော့တကယ်လည်းကောင်းမွန်တဲ့ back ကိုလှည့်နေပြီဆိုတော့ကျွန်တော်တို့မြန်မာပြည်တွင်းနဲ့မဟုတ်ဘူးတကယ်ပါလုံးတည်ကြတယ်ခင်ဗျဒါပေမဲ့ဒီချိန်ထဲမှာပဲဒီ အသေးဝင်ပေါ့နော်ဒီကြီးမားတဲ့နိုင်ငံရေးပြောင်းလဲမှုရှိတဲ့လျောက်ဒီတိတ်ပြီးတော့မကြီးမားတဲ့ဒီပြည်တွင်းမှာဒါမှမဟုတ်လဲဌာနတွင်းနေမှာပေါ့နော်ဘျူရိုကရေစီဆိုရဲအလုပ်လုပ်ရုပ်လုပ်စင်တွေကဘယ်လိုမျိုးပြောင်းလဲမှုရှိတယ်လဲဘယ်လိုမျိုးဟိုရင်အရင်တော့ပုံစံတိုင်းမလားဒါမှမဟုတ်အခုတိုးတက်လာမှုရှိလားဒါမှမဟုတ်လဲဒီကျွန်တော်ဟိုရင်ပုံပြီးမြန်လာလားပုံပြီးကြံ့ဆိုင်မှုတွေရှိလားအဲ့ဒါတွေကိုတို့ကစိတ်ဝင်စားတယ်ခင်ဗျာ
ကိုယ်စားဝင်နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်အကြောင်းမျိုးကြောင့်နှစ်စဉ်နှစ်တိုင်းကုမွေးရမြေကနေတခြားတိုင်းပြည်တစ်ခုမှာဒုက္ခသည်အဖြစ်နဲ့ရွှေ့ပြောင်းချေချနေထိုင်သူအရေအတွက်ကတိုင်းကနန်းထီရှိတယ်လို့ဆိုပါတယ်အခုဒီပတ်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့ရွှေ့ပြောင်းချေချနေထိုင်နေတဲ့ကိုတူရင်ဝင်းကိုဆက်သွယ်ပြီးတော့သူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံကြောင်းကိုအောင်ကစူးစီးမေးမြန်းပြီးတော့တင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ကိုတူရင်ကအမေရိကန်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့လာလဲဆိုတော့အရင်ဆုံးပြပြပေးပါအောင
်ကျွန်တော်တို့ဒီမှာဟိုဒုက္ခတဲ့ resettlement အစီအစဉ်ပေါ့နော်ဟိုပြန်လည်နေရာခြားလိုက်အစီအစဉ်အဲ့ program နဲ့ရောက်တော့
ဒီ American အစိုးရကနေပြီးတော့ပေါ့နော်ခုနလိုကိုတိုင်းပြည်ကနေပြီးတော့နိုင်ငံရေးကြောင့်ဒါမှမဟုတ်လို့ရှင်လည်းပဲတခြားဒီအစိုးရရဲ့ဖိနှိပ်မှုတစ်ခုခုကြောင့်ထွက်ပြေးလာတဲ့သူတွေကိုဟို American အစိုးရကနေပြီးတော့ဟိုလက်ခံထားပေးတာပေါ့ဆိုတော့ကိုသူရိန်ဝင်းအကြောင်းလေးကိုလည်းနည်းနည်းပြပြပေးပါလား။ဘာကြောင့်အခုလိုမျိုး America ကိုထွက်လာရတယ်ဆိုတဲ့အကြောင်း
။ Time ကိုကျွန်တော်တို့ဒီနိုင်ငံရေးဒီယုံကြည်ချက်ကြောင့်ကျွန်တော်တို့ကရောက်ပေါ်တဲ့ Time နဲ့ဆက်မှာအတိုင်းနဲ့ဆက်မှာလဲကျွန်တော်တို့နေရထိုင်ရတာကဟိုလုံခြုံမှုမရှိတာခါကြတော့ UN ရဲ့ဒီတော့ refugee program မှာကျွန်တော်တို့ဝင်လျှောက်ထားပြီအဲ့လိုလျှောက်ထားပြီလို့ထိုင်းမှာနေလို့သိမကြသေးဘူးဒီ US ကနေလို့ဒီအစီအစဉ်ကိုခေါ်ရတော့တော့ရောက်လာတဲ့သဘောပေါ့နော
်ခုနကလို့ပေါ့အမေရိကကိုရောက်လာတဲ့ဆိုတဲ့အခါမှာတော့ဘယ်လိုတွေရင်ဆိုင်ရလဲအဲ့ဒီအခြေအနေလေးနည်းနည်းလောက်ရှင်းပြပေးပါဦ
းဟောဒီကိုရောက်လာတဲ့အခါမှာတော့ကျွန်တော်တို့ကဘဝကဆုံးရအနေပြန်စားတယ်ဆိုပေါ့အစအစအရရအကုန်လုံးအစအနေပြန်စားအရင်ကတော့လှုပ်ရှားခဲ့တယ်မတူတဲ့ဘဝပေါ့ဒီမှာကိုယ့်ကိုယ်ကိုပြန်လဲအဓိကတော့ပဲကိုယ့်ကိုယ်ကိုပြန်ပြီးတော့ထူထောင်တာပေါ့ဒီမှာကျွန်တော်တို့မတူတဲ့ဘာသာစကားတွေအလုပ်ကိုင်းအစ်တွေအဲ့ဒီဟာတွေနဲ့ရင်ဆိုင်တော့
ဆိုတော့အမေရိကမှာအခုနေတာကဟိုဘယ်လောက်ကြာသွားပြီလဲ
ကျွန်တော်10နှစ်ကျော်ပါပြီ
အမေရိကဟာ opportunity slam ပေါ့နော်အခွင့်အရေးတွေကိုယ်အိမ်မက်ထဲအတိုင်းပေါ့နော်တကယ်ကိုလှုပ်ချင်တဲ့အလုပ်တွေကိုအကောင့်တွေဖော်နိုင်တဲ့နေရာဒီအခွင့်အရေးတွေပေါ်ကျွယ်သွားတဲ့တိုင်းပြည်ဆိုပြီးတော့ဒါအားလုံးက American Dream နဲ့ဒီနိုင်ငံကိုလာကြတဲ့သူတွေများပါတယ်ဆိုတော့ဒီ10နှစ်တာကာလအတွင်းမှာနေပြီးတဲ့အခါမှာရောကိုယ့်ရဲ့ဒီစိတ်ကူးရဲအိမ်မက်တွေကိုအကောင့်တွေဖော်နိုင်ခဲ့လား
ဟုတ်ဟုတ်ကဲ့အတိုင်းတာခုထိလောက်တော့ဒီနေ့မှရပါတယ်ဘာဖြစ်လို့လဲဆိုတော့အရင်ကကျွန်တော်တို့နေထိုင်ခဲ့တဲ့ဘဝပုံစံနဲ့ဆိုင်ရင်အခုအချိန်မှာတော့ဒါရုပ်ပိုင်းဆိုင်ရာအရာတော့အများကြီးတိုးတက်မှုရှိတယ်လို့ပြောလို့ရပါတယ်။အကျန်းတဲ့ဟာတော့ကိုယ့်ရဲ့အချိန်ကြီးပေးရတာပို့ပြီးတော့ပေးရတာကဒါတော့တပိုင်းဒါတော့ကိုယ်ကတိုးတက်ခြင်းလည်းဆိုရင်ကိုယ်ကဘယ်လိုမျိုးတိုးတက်ခြင်းလဲဆိုအပေါ်မှာမူတည်တော့ကိုယ့်ရဲ့ကြိုးစားမှုပုံမှာမူတည်ပြီးတော့တစ်ခုလိုချင်တစ်ခုတော့ပေးဆက်အောင်
ဟုတ်ကဲ့ဆိုတော့ဟိုဘာတွေကိုပေးဆက်ပြီးတော့ဘာတွေကိုရခဲ့ပါလဲ
။အော်ကျွန်တော်ဘာရရဆိုဒီကျွန်တော်ဘဝရတဲ့မှုအတိုင်းဒါတော့ပွားရတယ်။ကျွန်တော်အရင်မြန်မာနိုင်ငံမှာနေခဲ့တာအထက်ဆိုင်တော့ဒီမှာရက်တီနေထိုင်ရတာတော့အများကြီးပေါ်ပေါ်တယ်ဝင်ဝင်ရအစတော့လောက်ခါတော့ကျွန်တော်တော့နေထိုင်ရတဲ့ပုံစံအစုံအားရအကုန်လုံးတော့ဟိုတော်တော်ကွာခြားပါတယ်။ဝင်ဆက်လိုက်တာတော့ကျွန်တော်ကိုယ်ပိုင်မိသားစုအချိန်ဆိုတာတော့တော့ခင်းဖြစ်သွားတယ်အလုပ်ထဲမှာပေးရတဲ့အချိန်ကြီးကပုံများတယ်အလုပ်တွေကလည်းတို့ကတော့နည်းနည်း demand များတဲ့ခါကျတော့အဲ့ဒီမှာအချိန်ကိုပေးရများတဲ့ခါကျရင်တစ်ခါလေကြာရင်တော့တို့ကဒီ family life လေးတွေနည်းနည်းဆုံးဆုံးရအောင်ရှိတော့
လွန်ခဲ့တဲ့10နှစ်ကအမေရိကကိုဆက်ရောက်လာတယ်ဆိုတော့အခုဒါ10နှစ်ကြာသွားပြီတဲ့အခါမှာကိုယ့်အနေနဲ့ရောဘယ်လောက်ထိအောင်တိုးတက်လာအောင်လို့ဟိုစွမ်းဆောင်နိုင်ခဲ့တယ်လို့ထင်လဲခင်ဗျာ
ကျွန်တော်မြန်မာပြည်မှာကျွန်တော်ဟိုဘွေးရအတိုင်းအတာထိပညာသင်ခဲ့ဆိုရင်တကယ်တကယ်တမ်းမှာကျွန်တော်အများကြီးသင်မှုလောကတည်းရဲ့ဆိုရောက်ချင်းနေမှာပဲတည်တယ်ဒီတော့ကျွန်တော်တို့ကကိုယ့်ရဲ့အဓိကအင်္ဂလိပ်ဘာသာစကားပေါ့ဒီမှာအင်္ဂလိပ်လိုပြောတဲ့ခါကျတော့အင်္ဂလိပ်ဘာသာစကားကိုရအောင်လို့ကိုယ့်ကိုပြင်ပြတင်ရတယ်ပြန်ပြီးပြင်ရတယ်တော်လို့လေပြင်ယူနိုင်နေလေကိုယ်တို့အကျိုးရှိလာတယ်ပေါ့နော်ကျွန်တော်ဆိုရင်ဒါအခုလက်ရှိလုပ်နေတဲ့အလုပ်ဆိုကျွန်တော်ဝန်ထမ်းတဲ့ဆိုတာမှကျွန်တော်တို့ဒီဆက်ရုံဝန်ထမ်းတာမှဆက်ရုံနဲ့ဆိုတာဒီဆက်ကကြားလာတဲ့ PC လေးတွေကိုကျွန်တော်အခုရည်ရည်တွက်မယ်အဲ့ထဲကိုထည့်မယ်ဒီတော့ပဲအဲ့ဒီဟာကနေမှတင်ပေါ့ဒီလိုကြိုးစားလာတဲ့ခါကျတော့တို့ရှိမှကျွန်တော်မြန်မာလိုရောဟိုဆက်ဆရာခေါ်ရတော့ဟို process technician ဆိုတဲ့အဆင့်ပေါ့နော်အဲ့ဒီအဆင့်ကိုဘ တဖြည်းဖြည်းနဲ့ကိုကရောက်လာတာပေါ့ရောက်လာတယ်ဆိုကိုယ့်ရဲ့ကြိုးစားမှုအပေါ်မှာမူတည်တယ်မကြိုးစားဘဲနဲ့ဒီတိုင်းပဲနေပဲဆိုရင်အဲ့ဒီအဆင့်မှာပဲကျွန်မရက်တည်သွားမယ်ရက်တည်သွားမယ်အကယ်ကြိုးစားမယ်ဆိုရင်တော့လွန်ခဲ့တဲ့နော်လွန်ခဲ့တဲ့နှစ်ပြည့်ကအထက်ကိုတော့ဟိုကြိုးစားရင်ကြိုးစားလို့အကျိုးထူလာတာအဲ့ဒါတော့ဒါကျွန်တော်ရဲ့ဒါလက်တွေ့ပါပဲ
ဒီအောက်ခြေကနေပြီးတော့ဒါတာမန်ဒီစက်ရုံအလုပ်သမားတယောက်အနေနဲ့စပြီးတော့အလုပ်ဝင်နေနောက်စက်ပြင်းနေ technician နေရာကိုရတယ်ဆိုတော့အခါကျတော့ဟိုအဲ့လိုနေရာမျိုးကိုရအောင်ပေါ့နော်ကိုယ့်ဘက်ကရောဘယ်လောက်ထိအောင်ဟိုခွန်ဆိုင်အားဆိုင်ကြိုးစားခဲ့ရလဲ
အဓိကတော့သင်ယူမှုပါပဲလူကနေတိုင်းဘဝသင်ယူနေမှာကိုနေ့စဉ်လှုပ်ရှားနေတဲ့ဘဝတွေကနေမှာကိုသင်ယူနိုင်ပညာကိုသင်ယူနိုင်တဲ့အရာများများအဲ့ဒါကိုကိုကသင်ယူရမှာအရင်ကတော့ဘာသာစကားပေါ့နော်အဲ့ဘာသာစကားကိုသင်ယူရတဲ့ကိုရဲ့ဒီသူ့ရဲ့ဒီကဒေတာခံအမေရိကန်နေရှင်းနေလို့သူ့လုပ်ကုန်ကံမှုတွေကိုကိုကမရှင်းမတော့သွားပြီးတော့မင်းမြန်တယ်ကိုကသူ့ရှင်းနေပြီးတော့ဟိုကိုသင်ကြားအသင်ယူရတော့ပေါ့နော်အဲ့လိုဒီကိုရရတဲ့ကိုကိုပညာလေးကိုကိုဒီနေ့ရတခုရတဲ့ဒီနေ့တခုဒီအောင်မှတ်သားပြီးတော့အခွင့်အလမ်းပေါ်လာတဲ့အချိန်မှာအကျွန်တော်ဟာဒီနေရာကိုကျွန်တော်လုပ်နိုင်တယ်ဆိုတော့ကျွန်တော်တို့ကဟိုတက်စီပြရတဲ့အနေနဲ့ဒီဟာကိုအများအားကြိုးစားနေရအဲ့တော့ကိုယ့်ရဲ့ဒီအလုပ်မှာရှိတယ်အလုပ်တောင်ရှိပြီးတော့လည်းဟုတ်ကဲ့ဒီနေရာတော့ဒီကောင်အတွက်ထိုက်တန်နေတယ်ဆိုတော့တစ်ချိန်မှကျရင်ကိုယ့်နေရာပြီးတော့အဓိကတော့အများအားသင်ယူနေဖို့သင်ယူရတဲ့ရှိနေဖို့
ဆိုတော့ဟိုအခုလိုမျိုးပေါ့ဒါ10နှစ်တာကာလအတွင်းမှာဟိုဘာပဲပြောအခုဆိုလို့ရှိရင်ဒါကဟိုနီးပညာကိုတက်ကျွမ်းတဲ့ဒါဆို skill level ပေါ့နော်ဟိုတယောက်ဖြစ်လာပြီဆိုတဲ့အခါကျတော့ဟိုဒီထက်မကအခြေအနေတွေကိုကိုကအမိရဖမ်းဆုပ်နိုင်ဖို့ရောဘာတွေထပ်ပြီးတော့ဟိုပြင်ဆင်ထားလဲ
လက်ရှိကျွန်တော်ရဲ့ဒီအလုပ်မှာတော့နောက်ဆက်ဒီကျွန်တော်ရဲ့အနည်းကပ်ဆုံးရမန်းချက်ကတော့ဒါ supervisor ပေါ့ဒီအလုပ်ဆိုင်ရဲ့ဒီအလုပ်အချက်ပေါ့နော်အဲ့ဒီအသင့်ကိုတော့ဒါကျွန်တော်ကိုယ့်ရဲ့ရမန်းချက်ဘာလို့ကျွန်တော်တော့လူတိုင်းလူတိုင်းကဒီကိုယ့်ရဲ့ကိုရောက်နေတဲ့နေရာမှာကိုယ့်ရဲ့နောက်ထပ်ပြင်မှတ်ကပါလဲနောက်ထပ်ညီမချက်ကပါလဲအဲ့ဒီဟာလေးကိုအနည်းကပ်ဆုံးညီမချက်လေးတွေထားပြီးလုပ်ရင်တော့ပို့ပြီးတော့အဆင်ပြေပါလိမ့်မယ
်ဆိုတော့ဟိုတခြားဘက်မှာရောဥမာဒါကတော့အလုတ်အကင်ဘက်ပေါ့လေတခြားဒီမိသားစုနဲ့ပတ်သက်တဲ့အပိုင်းမှာကြတော့ဘာရီမြန်ထူးထူးခြားခြားလှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ထင်လဲခင်ဗျာမိသားစုကိုဘယ်လောက်ထိအောင်ကိုဟိုဥဆောင်ပေးနိုင်ခဲ့တယ်လို့ထင်လဲ
မိသားစုအပိုင်းမှာတော့ဒီမှာကတော့ဟိုတော့ဒီမှာရောက်နေတဲ့လူတွေကကျန်နေတော့အကုန်အလုပ်ဖြေကလူလုံးလုံးကြရင်အကုန်လုံးလုံးနိုင်အလုပ်နိုင်တဲ့လူတွေအားလုံးအလုပ်ကြရလေဒီပို့ပြီးတော့အကျိုးရှိတယ်ဒီပေါ့အဲ့ဒီဟာတော့တော်တော်များများတော့ပိုင်းတော့မြန်မာပြည်မှာတကယ်လည်းမိသားစုဝင်တွေကိုကျွန်တော်ဟိုစီးရီးသတာကျောပြောင်းပြီးတော့ထောက်ပံ့နိုင်တာရှိတယ်ပေါ့အရင်အချိန်တွေဆိုရင်တော့ကျွန်တော်ပဲလုပ်ပြီးနေတာအခုကတော့ဘာလို့ဒီလိုအခုတကယ်ဒီမိဘတွေနော်ကိုယ့်အညီကိုမောင်နှံတွေပေါ့အချိန်ပြေတော့တအားသေးကျွန်တော်ကတကယ်လုပ်ပြီးနိုင်တယ်တခါခုကျွန်တော်မြန်မာပြည်ကတော့တော်ရည်ဒီနိုင်ငံဒီနိုင်ငံရဲ့ဥမာဟိုတော်ကရည်ရည်ဖြစ်တယ်ဆိုတော့ဒီမှာရှိတဲ့ဒီကျောင်းမိသားစုဝင်ကစုစည်းတော့ကျောင်းနိုင်ငံတော့ကူညီနိုင်တဲ့အခြေအနေရှိရအောင်။ကျွန်တော်တို့ကိုယ်ကိုယ်မထူထောင်နိုင်လို့ဆိုရင်တော့လည်းကျွန်တော်အဲ့လိုပဲကူညီနိုင်တယ်။ဒီဟာတော့တော်တော်အကျိုးရှိရအောင်နော်။
အားတော့ကုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဆွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒီအချိန်မှာနေရရင်နဲ့အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့လူတန်းပေါင်းများစွာရဲ့အကြံပြန်ခံနိုင်မှုရဲစွမ်းတက်တီနဲ့မစုံမနစ်တဲ့ဇွဲလုံလာတွေကိုအတိမတ်ပြုပေးရမယ့်အချိန်ခါလေးဖြစ်ပါတယ်။ဒုက္ခသည်ဆိုတာလူမျိုးရေးဘာသာရေးနိုင်ငံသားဖြစ်တည်မှုလူမှုရေးဖွဲ့စည်းတစ်ခုခုမှအဖွဲ့ဝင်ဖြစ်နေတဲ့အတွက်ဒါမှမဟုတ်နိုင်ငံရေးအယူဆကြောင့်စတဲ့အကြောင်းတွေကြောင့်ညှဉ်းပန်းနှိပ်စက်ခံရမှာစိုးရိမ်ထိတ်လန့်နေရတဲ့အကြောင်းခိုင်လုံနေဆိုရင်လူတယောက်ဟာကိုယ်တိုင်းပြည်ပြင်ပမှာရောက်နေရတယ်ဆိုရင်နောက်ပြီးကိုယ်တိုင်းပြည်ထဲမှာဘေးကင်းလုံခြုံစွာဆက်ပြီးနေထိုင်လို့မဖြစ်နိုင်တော့ဘူးအဲ့ဒီတိုင်းပြည်ထဲမှာဆက်ပြီးနေလို့မဖြစ်တော့ဘူးဆိုရင်ဒါမှမဟုတ်အဲ့ဒီလိုစိုးရိမ်ထိတ်လန့်မှုတွေရှိနေပြီးကိုယ်တိုင်းပြည်ကကိုယ့်ကိုအကာအကွယ်မပေးနိုင်တော့ဘူးလို့ယူဆရင်အဲ့ဒီလူကိုဒုက္ခသည်ဖြစ်သတ်မှတ်နိုင်ကြောင်းဒုက္ခသည်များအရေးဆိုင်ရာ1950ခုနှစ်သဘောတူညီချက်မှအတိလင်းဖော်ပြထားပါတယ်။အခုလက်ရှိကမ္ဘာတလွှားကလူသန်းပေါင်း20ကျော်ဟာအဲ့ဒီအထိပယ်သတ်မှတ်ချက်နဲ့ကိုက်ညီနေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။အဲ့ဒီထက်ကအများစုဟာအကျန့်ဖက်ပြိပက္ခတွေဒါမှမဟုတ်အစွန်းရောက်သမားတွေရဲ့အကျန့်ဖက်တိုက်ခိုက်မှုတွေကနေလွတ်မြောက်အောင်လို့စစ်တလင်းဖြစ်နေတဲ့ကိုယ့်ရဲ့နေရရင်နိုင်ငံကနေအသက်လူထွက်ပြေးနေကြရပါတယ်။တချို့ကတော့အစိုးရအဖွဲ့အစည်း ဒါမှမဟုတ်အစိုးရမဟုတ်တဲ့ပြည်သူစစ်လိုလက်နက်ကိုင်အဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကနေလွတ်မြောက်ရာလွတ်မြောက်ကြောင်းရှာဖွေထွက်ပြေးကြတာဖြစ်ပါတယ်။အများဆုံးဖြစ်ပျက်မှုကတော့ကိုယ့်ရဲ့နေရက်ဇာတိဟာစစ်မြေပြင်ဖြစ်လာနေပြီးဆက်ပြီးတော့နေမယ်ဆိုရင်သေဖို့သာရှိတော့တယ်ဆိုတဲ့အခြေအနေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတာပါ။စီးရီးယားမှာအစိုးရကိုယ်တိုင်ကကိုပြည်သူကိုဘုံကျဲတနက်နဲ့ပြည့်အစိမ့်ငွေလွှတ်ပြီးပြန်တက်နေတဲ့အတွက်ပြည်သူတွေတိုင်းပြည်ကနေထွက်ပြေးနေကြရပါတယ်။လစ်ဗျားပြည်သူတွေကတော့ပြိပခတွေကြားမှာကြောင်ပိတ်မိနေကြပါတယ်။အာဖဂန်နစ္စတန်မှာလည်းတာလီဘန်အစွန်းရောက်ဝါဒီတွေဟာပြည်သူရွေးကောက်ထားတဲ့အစိုးရကိုဆန့်ကျင်ပြီးဈေးတွေထဲမှာဘုံထောင်တာမျိုးလူစီကားတဲ့နေရာတွေကိုအသေခံဘုံခွဲသမားတွေတုံးပြီးတော့တိုက်ခိုက်တာတွေလုပ်နေကြပါတယ်။ဆူဒန်တောင်ဆူဒန်ဆိုမာလီယာမာလီမြန်မာပြည်နဲ့တခြားနိုင်ငံတွေမှာလည်းအလားတူအခြေအနေမျိုးတွေကိုရင်ဆိုင်နေကြရတာပါ။အဲ့ဒီဒုက္ခတွေတွေဟာမိမိတို့ရဲ့အိုးအိမ်တွေမိသားစုဝင်တွေနဲ့ကိုယ့်ရဲ့လူမှုဝန်းကျင်ကိုဆွန့်ခွာပြီးအိမ်မက်ရာမက်တွေအဖြစ်ပြေလွှာရှောင်တိတ်နေကြရတဲ့အခြေအနေချင်းတူညီကြပါတယ်။သူတို့အားလုံးဟာမရေရာတဲ့အနာဂတ်နဲ့ဆက်လျှောက်ရမယ့်ဘဝခရီးလမ်းအတွက်လမ်းစာပြောင်းနေတဲ့အဖြစ်ကိုလည်းရင်ဆိုင်နေကြရပါတယ်။သူတို့အလုံးဟာရှေ့ဆက်ရမယ့်ဘဝခရီးအတွက်ဘသူကများအကူအညီပေးနိုင်မလဲရေလို့ကဘာကြီးကိုမျှော်လင့်ချက်တွေနဲ့လှမ်းမျှော်ကြည့်နေကြပါတယ်။အမျိုးသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေဟာအဲ့ဒီအခြေအနေကိုအရင်တုန်းကထည့်ပိုးပြီးခံစားလာနေကြရသလိုခံစားရတဲ့အချိန်ကာလလည်းပိုပြီးတော့ရှည်ကြလာခဲ့ပါတယ်။အကြမ်းဖက်မှုတွေနှင်းပန်းနှိပ်စက်မှုတွေဘေးကထွက်ပြေးခဲ့ကြရတဲ့ဒုက္ခတွေတွေများလာနေတဲ့အချိန်မှာကမ္ဘာတဝန်းကတိုင်းပြည်တွေဟာလည်းပဲအခုလိုအကာအကွယ်မဲ့ဒုက္ခတွေဆုလိုက်ပြုံလိုက်ရောက်လာနေတာကိုကင်တွယ်ဖြစ်ရှင်းဖို့အခက်အခဲတွေနဲ့ရုန်းကန်နေကြရပါတယ်။ဒီအချိန်မှာသတိရနေဖို့ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ပြောခဲ့တဲ့စကားပါပဲ။သူကဒုက္ခတွေဆိုတာကခမည်းတော်ကျွန်တော်တို့လိုလူတွေပါပဲ။အခုလိုအိမ်မက်ရာမက်မဖြစ်ခင်တော့ကသူတို့လည်းပဲပုံမှန်ဘဝနဲ့နေထိုင်ခဲ့ကြရသူတွေပါ။အခုလဲသူတို့ရဲ့အကြီးမားဆုံးစိတ်ကူးစန္ဒဟာအဲ့ဒီလိုပုံမှန်ဘဝမျိုးကိုနောက်တစ်ကြိမ်ပြန်ရနိုင်မယ့်အခွင့်အရေးပါပဲလို့မစ္စတာဘန်ကီမွန်ကပြောသွားပါတယ်။ကမ္ဘာဒုက္ခသည်များနေ့မှာဘယ်နေရာကဘလို့ဒုက္ခသည်တွေကိုပဲဖြစ်ဖြစ်လူသားချင်းစာနာတနာတဲ့စိတ်ကိုပြသကြဖို့တီးခံစိတ်မွေးကြဖို့နဲ့မတူကွဲပြားမှုတွေပေါ်မှာသဘောထားကြီးကြီးထားနိုင်ကြရေးအစဉ်သတိရနေဖို့တိုက်တွန်းလိုက်ရပါတယ်ရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုးရွားရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားဖို့မဟုတ်ကြောင်းသတင်းရှင်တွေကိုအသိပေးအပ်ပါတယ်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဒုက္ခတဲ့အရေးကိုတုံ့ပြန်တဲ့နေရာမှာဘုံတံပိုးထားကြတဲ့တာဝန်မျှဝေယူခြင်းခွဲခြားဆက်ဆံမှုကင်းရှင်းခြင်းနဲ့လူ့အခွင့်အရေးနဲ့နိုင်ငံတကာဒုက္ခတဲ့ဥပဒေတွေအပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခတဲ့များနေ့မှာပြောကြားလိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်နေစဉ်ရာနဲ့ချီတဲ့မိသားစုတွေဟာဘေးကင်းရာကိုထွက်ပြေးနေကြရပြီးတော့အဲ့ဒီဒုက္ခတဲ့တွေနဲ့ကမ္ဘာတဝန်းပြည်သူတွေတသားတည်းရပ်တည်တယ်ဆိုတာကိုပြသတဲ့လှုပ်ရှားမှုကိုကုလသမဂ္ဂကမနေ့တုန်းကစတင်ပါတယ်။ဒုက္ခတဲ့များဆိုင်ရာကုလသမဂ္ဂအထူးတန်တမန်အန်ဂျယ်လီနာဂျိုလီပစ်ထားလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံခြားရေးဌာနမှမကြာခင်တုန်းကပဲတွေ့ဆုံပြီးတော့ဒုက္ခတဲ့ပြဿနာကိုဆွေးနွေးခဲ့ပါတယ်။တခါဒီအော်လန်ဒိုမြို့က night club တစ်ခုမှာလူပေါင်း49ယောက်တေဆုံးအောင်ပြစ်ကတ်ခဲ့တဲ့တနတ်သမားကအရေးပေါ်ဌာနကိုဆက်သွယ်ပြီးတော့သူဟာ IS စစ်သည်ဖြစ်တယ်ဆိုတာကိုပြောဆိုထားတာပါဝင်တဲ့အပြန်အလှန်ပြောကြားမှုတွေကိုသက်ဆိုင်ရာကထုတ်ပြန်လိုက်ပါတယ်ဒါဒီပင်လယ်ပြင်မှာလူကုန်ကူးသူတွေဆွန့်ပစ်ခံခဲ့ရတဲ့မြန်မာနိုင်ငံကမွတ်စလင်ဒုက္ခသည်9000လောက်အခြေချနေထိုင်နိုင်ရေးတိုးတက်မှုရှိစေဖို့အတွက်အာဆီယံအဖွဲ့အနေနဲ့ဆောင်ရွက်ပေးဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလူကုန်ကူးသူတွေအပေါ်ထိုင်းအာဏာပိုင်တွေကနှိမ်နင်းတဲ့အတွက်လူကုန်ကူးသူတွေဟာဒီငွေကြေးလက်ခံခေါ်လာတဲ့သူထောင်ထဲချီကိုပင်လယ်ပြင်ထဲမှာဆွန့်ပစ်ခဲ့တာပါ။ထိုင်းအစိုးရနဲ့အာဆီယံအဖွဲ့ကြီးစီမှဒီလုံကူကုန်းသူတွေပြဿနာဖြေရှင်းဖို့တိကျတဲ့မူဝါဒမရှိဘူးလို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်ဒီမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဂျင်ဟမ်မွန်ဖြစ်ပါတယ်ကျွန်တော်ဆက်မွေးပါ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာဘာမှကဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.